Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရ2024ခုနှစ် February 10ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ဖြင့်အခုစနေတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190ကနေလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VO ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်နဲ့ထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
။မင်္ဂလာညချမ်းပါရှင်။ဘေးရန်ပေါင်းကနေကြင်ဝေးကြပါစေ။ကျမခင်ပြူထွေးပါ။ American Congress လွှတ်တော်မှာ Ukraine ကိုကူညီဖို့အတွက်ဒီရန်ပုံငွေချမှတ်နိုင်ဖို့ကိစ္စကြန့်ကြာနေတဲ့အပေါ်မှာသမ္မတ Joe Biden ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ Collins မြို့မှာတော့ Collins စစ်ရုံကိုတောက်ကြနေတဲ့ကလေကြောင်းကတိုက်ခိုက်ခံရတယ်လို့ NUG ဝန်ကြီးချုပ်ရုံးရဲ့ပြောခွင့်ရကပြောပါတယ်။နောက်ဒီ American နဲ့ Thai နိုင်ငံသားရင်းဝန်ကြီးနှစ်ဦးတို့ Washington DC မြို့တော်မှာတနင်္လာနေ့ကျရင်တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးဖို့ရှိပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါမခင်ဖြူထွေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင်အနာဂတ်ဖက်ဒရယ်ရေးဆွေးနွေးဖို့ KIU အဖွဲ့ကချင်အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမလာပြောခဲ့တာပေါ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီအဖွဲ့ဝင်က
နောက်တစ်ဆင့်အနေနဲ့တော့အာနာရဲ့မူရင်းပိုင်ရှင်ဖြစ်တဲ့ပြည်သူတွေနဲ့ဆွေးနွေးရတာညှိနှိုင်းတာတွေဒါကျွန်တော်တို့ရဲ့ value ဖြစ်တဲ့ bottom up ဖြစ်အောင်တော့လှုပ်ဆောင်သွားဖို့ဆိုတော့မျိုးတော့ရှိမယ်ဆိုတော့ကျွန်တော်အခိုင်အမာပြောရပါတယ
်နောက်အခုစနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားဥတုရာသီနဲ့သတင်းတွေတက်ကတုတ္တစတဲ့အစီအစဉ်တွေဇက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနေပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာယူကရိန်းအထွက်ပေးမဲ့အကူအညီတွေကိုအတည်ပြုဖို့ကိစ္စရီပဘလစ်ကန်လွှတ်တော်အမတ်တွေကကန့်ကွက်နေကြတာကြောင့်သတင်းပတ်နဲ့ချီအတည်မပြုနိုင်သေးပဲဖြစ်နေတဲ့အပေါ်မှာသမ္မတဂျိုးဘိုင်ဒန်ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှိုးနဲ့တောက်ချာနေတဲ့ကသမ္မတအီဗီရောမှာတွေ့ဆုံပြီးတော့ယူကရိန်းရေးဆွေးနွေးချိန်မှာသမ္မတဂျိုးဘိုင်ဒန်ကအခုလိုပြောဆိုသွားပါတယ်
။ Failure of the United States Congress if it occurs not to support Ukraine.
အမေရိကန်လွှတ်တော်အနေနဲ့ယူကရိန်းကိုထောက်ပံ့ဖို့ပြန်ကွက်မယ်ဆိုရင်ဒါဟာရာဇဝတ်မှုမြောက်လူနီးနီးလှလူရှုရကြသွားပါလိမ့်မယ်လုံးဝကိုလက်ခံနိုင်စရာမရှိပါဘူးလို့သမ္မတဘိုင်ဒန်ကပြောသွားတာပါရုရှားကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအမေရိကန်နဲ့ဂျာမနီနိုင်ငံတွေကစီးရီးကူညီတွေကိုအဓိကပေးနေကြတာပါဒီတော့အထွန်းမှာပဲမြောက်အတလန်တိတ်မဟာမိတ်စာချုပ်အဖွဲ့ NATO အတွင်းမှုချုပ် Jens Stoltenberg ကလည်းယူကရိန်းအတွက်စီးရီးကူညီတွေတွန်းမြစ်ပေးဖို့ဥရောပနိုင်ငံတွေကိုချက်မှန်တောင်းဆိုပါတယ် EU ဥရောပသမဂ္ဂအနေနဲ့ကတော့တိတ်မကြခင်ရပ်ပိုင်းတုန်းကပဲယူကရိန်းအတွက်အကူအညီယူရိုငွေ50ဘီလီယံထပ်တိုးအတည်ပြုထားတာပါရှင
်အစ္စရေးအနေနဲ့တော့ဂါဇာတောင်ပိုင်းရာဖာကိုလေကြောင်းတိုက်ခိုက်လိုက်တာကြောင့်မြေပြင်စစ်ဆင်ရေးဆက်လာမှာကိုစိုးရိမ်နေကြပါတယ်ဂါဇာကမ်းမြောင်ဒေသတောင်ပိုင်းနယ်စပ်ရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မှုတွေမစတင်ခင်အဲ့ဒီမှာရှိတဲ့ရပ်သားတွေကိုမြို့ရင်းကနေဖယ်ရှားရေးစတင်ပြင်ဆင်လှုပ်ဆောင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကညွှန်ကြားထားပြီးတစ်ချိန်တည်းမှာဒီနေ့အခုလိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါအစ္စရေးရဲ့ဒီနေ့လေကြောင်းတိုက်ခိုက်မှုအတွင်းလူ28ဦးသေဆုံးပြီးနေအိမ်ကျော်များများထိမှန်ပျက်စီးခဲ့တယ်လို့မျက်မြင်တွေ့ရှိသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုကူကားပြီး AP သတင်းကဖော်ပြပါတယ်ဒီသေဆုံးသူတွေထဲမှာကလေး10ဦးပါဝင်ကြောင်းလည်းပြောပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြားလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းကောလင်းမြို့နယ်မှာစစ်ကောင်စီတပ်တွေကကောလင်းစေယုံကိုဖေဖော်ဝါရီလ9ရက်တောက်ကြနေတုန်းကလာရောက်ပုံကျဲတိုက်ခိုက်ခဲ့တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်ရုံးပြောခွင့်ရဥနေဖုံးလက်ကပြောပါရယ
်မနေ့က9ရက်နေ့ညနေ3နာရီအချိန်လောက်ပေါ့နော်ဒီကောလင်းမြို့စေယုံကိုကျွန်တော်တို့ပုံလာကျဲပြီးတော့တိုက်ခိုက်သွားတာရှိပါတယ်လူနာတွေအနေနဲ့ထိခိုက်ဒဏ်ရာရရှိတာတော့ကျွန်တော်တို့မရှိပါမယ်ဒီအဆောက်အဦကတော့ဒါလုံးဝရစရာမရှိအောင်ဒါပျက်စီးသွားတဲ့အခြေအနေဖြစ်ပါတယ်ဗျ။အ
ရက်သားတွေရှိတဲ့စေယုံတွေကိုပါမရှောင်စစ်ကောင်စီကအခုလိုတိုက်ခိုက်နေတာလို့လည်းသူကပြောပါတယ်။အာနာသိန်း3နှစ်တာကာလအတွင်းတိုက်ခိုက်ဖျက်ဆီးခံရတဲ့စေယုံစီကန်းနဲ့စေဝန်တန်းတွေယာနဲ့ချီရှိနေတဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကလည်းထုတ်ပြန်ထားပါတယ်။ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းယူထားတဲ့ကောလင်းမြို့ကိုပြန်ရဖို့စစ်ကောင်စီတပ်ဖွဲ့တွေကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ဒီလအစောပိုင်းကစလို့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။ကောလင်းရဲ့အစိတ်ပိုင်းတော်များများကိုပြန်လည်သိယူနိုင်ပြီလို့စစ်တပ်သတင်းတွေကိုဖော်ပြတဲ့ online သတင်းတို့ချို့မှာဖော်ပြပေမဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတော့မြို့ကိုသူတို့ဆက်လက်ထိန်းချုပ်ထားဆဲဖြစ်တဲ့အကြောင်းပြောပါတယ်ကောလင်းတော်ဝိုက်တိုက်ပွဲတွေ သတင်းပတ်နဲ့ကြီးပြင်းထန်နေတယ်လို့ဒီတိုက်ပွဲတွေအတွင်းထိခိုက်သိဆုံးမှုရှိမှရှိကတော့လောလောဆယ်အထိနှစ်ဖက်စလုံးကထုတ်ပြန်တာမထွေရသေးပါဘူးဒေသခံတွေအများပြားကတော့စစ်ဘေးလူရကိုတင်းရှောင်ထွက်ပြေးနေကြပါတယ်တစ်ချိန်တည်းမှာပဲဘကိုးတိုင်းထန်းသမင်မြို့နယ်စည်ရကြီးမြို့မှာလည်းကရင်မျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်ရဲသားပြည်သူတို့ချို့သိဆုံးလာရှိသလိုဒေသခံထောင်ထဲကြီးနေရဆွန့်ခွာထွက်ပြေးနေကြတာလည်းဖြစ်ပါတယ်ဒီတော့တွင်မှာပဲစစ်ကောင်စီကတော့အရွယ်ရောက်ပြီးသူတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုဒီကနေ့ဇန်နဝါရီလဖေဖော်ဝါရီလ၁၀ရက်နေ့မှာပြဋ္ဌာန်းလိုက်ပါတယ်ရှင
်မြမအကျက်တဲကိုတော့အမေရိကန်နဲ့ထိုင်းနိုင်ငံကြီးဝင်ကြီးတို့တနင်္လာနေ့ကျရင်ဆွေးနွေးကြတော့မှာပါမြန်မာနိုင်ငံရဲ့စစ်ပွဲတွေပြင်းထန်လာခြင်းလူသားချင်းစာနာမှုအကူအညီပေးရေးဦးစားပေးဆောင်ရွက်မယ်လို့ပြောထားတဲ့ထိုင်းနိုင်ငံကြီးဝင်ကြီးလည်းဖြစ်ဒုတိယဝင်ကြီးချုပ်လည်းဖြစ်တဲ့ပမ်ပရီဘဟင်ဒာနုကာရာနဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်တို့ဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးကြမှာပါနိုင်ငံသားဝင်ကြီးရဲ့ဖိတ်ကြားမှုနဲ့လာရောက်တဲ့ထိုင်းနိုင်ငံသားဝင်ကြီးရဲ့နှစ်ရက်ခီးစဉ်အတွင်းမြမရေးကိုအဓိကထားဆွေးနွေးမှာလို့ထိုင်းဆွေရထိပ်ပန်းတာဝန်ရှိသူကိုကိုကာပြီးထိုင်းဆွေရပိုင် PBS သတင်းဌာနကဒီနေ့ထုတ်ပြန်ခဲ့ပါတယ်အမေရိကန်ကိုခီးမထွက်ခင်ဝင်ကြီးပမ်ပရီဟာထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့ကိုကြာသပတေးနေ့ကတာရောက်ခဲ့ပြီးမြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီပေးရေးနေရာတစ်ခုနဲ့ဆက်မှာထားရှိနိုင်မှုလေ့လာခဲ့ပါတယ်မြန်မာနိုင်ငံအတွင်းမငြိမ်သက်မှုတွေကြောင့်နေဆက်တစ်လျှောက်လက်နက်ကင်အုပ်စုတွေများလာပြီးရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးအကျိုးစီးပွားတွေထိခိုက်နိုင်တယ်လို့မက်ဆောက်မှာဝန်ကြီးပန်ပလီကပြောခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာကြာသပတေးနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ဆုံးရလဒ်တချို့ဒီနေ့စနေနေ့မှာထပ်ပြီးတော့ထွက်ပလာပေမဲ့လို့လည်းဘယ်သူမှပြက်ပြက်သားသားအနိုင်ရတာမရှိပဲနိုင်ငံရေးအခြေအနေတွေဆက်လက်တင်းမာနေပါတယ်။လက်တလောရလဒ်တွေအရကတော့အချင်းချခံထားတဲ့ဝန်ကြီးချုပ်ဟောင်းအီမရာခန်ကိုတစ်ဆာခံသူတီးခြားလွတ်လပ်တဲ့ကိုယ်စားလှယ်လောင်းတွေကထောက်ခံပေးအများစုရထားပါတယ်။ခန့်ဦးဆောင်တဲ့ Terry E. Insaf PDI ပါတီရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေလားနဲ့ချီနှိမ့်နှင်းခံခဲ့ရပြီးတဲ့နောက်ပါတီဝင်တွေဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအဖြစ်နဲ့ဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ဒီကိုယ်စားလှယ်လောင်းတွေရထားတဲ့မဲတွေကိုပေါင်းလိုက်ရင်မဲအများစုဖြစ်ပေမဲ့လို့ပါကစ္စတန်စစ်တဲ့ကြောထောင်နောက်ခံပေးထားတဲ့ Muslim League Nawaz ပါတီကနေရာအများစုကိုသူတို့အနိုင်ရထားတယ်လို့ကြေညာပါတယ်ရွေးကောက်ပွဲရလဒ်တွေနှောက်နှေးနေတာနဲ့ပတ်သက်လို့တော့မဲမတမာမှုတွေရှိနေပြီးစစ်တပ်ကအာဏာတည်ဆောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံမှာတော့ဗိုဒူးနေမှာကျင်းပမဲ့သမရရွေးကောက်ပွဲဝင်ပြိုင်မဲ့သူတွေနောက်ဆုံးမဲဆယ်ပွဲအကြီးအကျယ်လှုပ်ခဲ့ကြပါတယ်။သမရတတန်းပြည်တော်မဲ့သမရဂျိုကိုဗီဒီယိုနေရာအတွက်ဝင်ပြိုင်ကြမဲ့သူတွေကတော့ဂျကာတာအုပ်ချုပ်ရေးမှူးဟောင်းအန်နီစ်ပါဆွန်ဒန်စင်ထရယ်ဂျာဗာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျန်စာပရာနိုဝိုနဲ့အထူးတပ်ဖွဲ့ဗိုလ်ချုပ်ကြီးအောင်အခုနိုင်ဖို့ရေးပန်းစားနေတဲ့ပရာဘိုဝိုဆူပီယန်တိုတို့ဖြစ်ပါတယ်။ဂျကာတာမြို့တော်နဲ့စင်ထရယ်ဂျာဗာပြည်နယ်ဆိုလိုမြို့တွေမှာပြုလုပ်ခဲ့ကြတဲ့မဲဆွယ်ပွဲတွေမှာသမရာလောင်းတွေကိုထောက်ခံသူတွေအပြစ်လာရောက်ထောက်ခံမှုပြသခဲ့ကြပါတယ်သမရာလောင်း၃ယောက်နဲ့သူတို့ရဲ့ဒုသမရာလောင်းတွေကြားစကားစစ်ထိုးပွဲကိုလည်းတနင်္ဂနွေနေ့ညပိုင်းချရင်ရုပ်မြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ
်တရုတ်နိုင်ငံတဝမ်းမှာတော့ဒီကနေ့ကြားရောက်တဲ့တရုတ်ရိုးရာနှစ်သိက္ခူနေ့ကိုပျော်ပွဲရှင်ပွဲတွေနဲ့ချင်းချိတ်သေးကျင်းပနေကြပြီးနဂါနှစ်သိက္ခူကျူဆူခဲ့ကြပါတယ်ဒီကနေ့စနေနေ့ဟာတရုတ်နှစ်သိက္ခူနေ့ဖြစ်ုံမကဖေဖော်ဝါရီလ10ရက်ကနေ18ရက်နေ့အထိကျင်းပလေရှိတဲ့နွေဦးရသည်အားလည်းရဲ့ပွဲတော်တရားဝင်စတင်တဲ့ပထမဆုံးနေ့လည်းဖြစ်တာမို့တရုတ်နိုင်ငံသားတွေတန်းတဲ့ချီခီးသွွာလာကြတဲ့အချိန်လည်းဖြစ်ပါတယ်ဒီရက်ပိုင်းကာလတွေအတွင်းမှာတရုတ်နှစ်ကူအားလည်းရဲ့အတွက်ခီးသွွာလာသူပေါင်းကတန်း900လောက်ရှိတယ်လို့တရုတ်ဆိုရသတင်းတွေကဖော်ပြပါတယ်တိဘက်ရင်ကျေးမှုမှာလည်းဒီကနေ့ဟာ2151ခုနှစ်စတင်တဲ့နှစ်သိက္ခူနေ့ဖြစ်ပါတယ်တိဘက်လူမျိုးတွေအများစုခိုးလုံနေထိုင်နေတဲ့အိန္ဒိယနိုင်ငံဒရမ်ဆလာမြို့မှာဒီကနေ့တန်ဃာတွေဥဆောင်ပြီးတော့ပြပရောက်တိဘက်တွေနဂါးနှစ်သိက္ခူကျူဆူကြပါတယ်အလားတူထိုင်ဝမ်မလေးရှားစင်ကာပူဗီယက်နမ်ကိုရီးယားစတဲ့အာရှနိုင်ငံတွေဒေသအများပြားမှာလည်းတရုတ်နှစ်ကူပွဲတော်တွေကိုရွရအလိုက်ကျင်းပကြပါတယ်နိုင်ငံကြီးနဲ့စီးပွားရေးမတည်ငြိမ်မှုတွေခြုံနေရတဲ့မြန်မာနိုင်ငံမှာတော့အရင်နှစ်တွေမှလိုစီစီကားကားမရှိပဲအချင်းယုံသာကျင်းပကြပါတယ်ရှင်
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VO American Fan ရဲ့ Farrella 10ရက်တရုတ်နှစ်သိက္ခူနေ့စနေညနောက်ဆုံးရထူးခြားဆုံးသတင်းတွေကိုမခင်ပြုထွင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စနေညပတ်စဉ်ကဏ္ဍတွေဇက်တိုက်နှဆင်ကြည့်ရှုရမှာပါအရင်ဆုံးကတော့မြန်မာနိုင်ငံတဝန်းကလူခွင့်ရဲ့အခြေအနေတွေကိုပြောပြပေးနေတဲ့ဒုအသံအစီအစဉ်ပါဒီတစ်ပတ်မှာတော့အထမစူဆောင်ခံရတဲ့တပ်သားတချို့အကြောင်းပြောပြထားပါတယ်စစ်တပ်ထဲကထွက်ပြေးလာသူတချို့ကသူတို့အဓမ္မတသားအဖြစ်စုဆောင်းခံခဲ့ရတဲ့အကြောင်းပြောပြထားတာကို Frontier မြန်မာရဲ့ဒုသံအစီအစဉ်မှာပြောပြပေးပါဦးခင်ဗျာ
ဆရာကြီးဆိုရင်ကျွန်တော်တို့ဟိုဟောင်းမင်းပြေးမယ်ဆိုရင်လွတ်အောင်ပြေးတယ်မှာမင်းလမ်းသိပြေးတယ်အဲ့လိုမျိုးဘူးတယ
်တကယ်ကိုဝင်တဲ့သူကမရှိတော့ရှားလာတယ်ပေါ့ဒီနော်အဲသူကသူဒါစစ်တပ်ကိုထောက်ခံပါလေဆိုရဲသူတွေလည်းတကယ်တမ်းတကယ်ဝင်ပါဆိုတဲ့အခါကျရင်သူမှဝင်ကြတာမဟုတ်ဘူး
ပကိုးနဲ့အရာရီတိုင်းနေမှာပြီးခဲ့တဲ့လတွေအတွင်းအရမစစ်သားစုဆောင်တဲ့တရင်တွေဟာဆရာနာရှင်ရဲ့တိတာထင်ရှားတဲ့အင်အားနှဲပါလာမှုကိုမိမောက်ထုတ်ပြနေခဲ့ပါတယ်။အာနာသိန်းစစ်တပ်ဟာမြ мян ဆန်ဆန်လူသစ်စုဆောင်ပေမဲ့လည်းလက်နက်ချတာတိုက်ပွဲမှာထိခိုက်ပေးကြတာနဲ့တပ်ကနေထွက်ပြေးလာတာတွေကြောင့်လူရင်အားတွေကဆုံးရှုံးနေရပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်ပိုင်းဆိုင်ရာအရာစံချိန်တင်ကြဆင်းနေတဲ့စစ်တပ်တွေကိုစစ်သားအဖြစ်အာရမစုဆောင်ခံရတဲ့သူနှစ်ယောက်ရဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဘိုးလင်းကြီး6နှစ်တော့နဖေးတော့ပြီ။အဲ့တော့ကျွန်တော်နဖေးတန်းထွက်သွားတော့ကျွန်တော်ကမှကျိုးဝိနဲ့တွေ့တော့သူတို့ကလည်းမကြိတ်ကြတယ်ပေါ့နဲ့ကျွန်တော်ခေါ်ဆက်တယ်။ဆက်လက်စကောကျိုးဝိကိုတွန်းလိုက်တော့ဝောက်ဦးလည်းချောင်းပါလာ။အလားတွေ့တော့ကျွန်တော်စပိုးငန်းဆွဲစီ။စပိုးငန်းဆွဲစီရောမင်းစတဲဝင်မှာလားထောင်ကြခံမှာလားဆိုကျွန်တော်ထောင်တော့အကြမခံဘူး။စတဲတော့ဝင်တယ်ဘယ်လိုပြောလဲ
။ကိုမင်းထက်ကအသက်20ကျော်အရွယ်ပါ။သူ့စီမှာဝောက်ဦးလည်းတချောင်းတွေ့လို့ဆိုပြီးအဖမ်းခံရချိန်တုန်းကသူဟာရန်ကုန်မှာကြာပန်းအလို့သမားအဖြစ်အလုပ်လုပ်နေခဲ့တာပါ။အဲဒီနောက်မှာတော့သူစိတ်ဆန္ဒမပါဘဲနဲ့စစ်ကောင်စီတပ်ထဲမှာနှစ်နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ရပါတယ်။ကိုကြီးကတော့သူ့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးအကြောင်းပြချက်တစုံတရာမပေးခဲ့ပါဘူး။တညက်နေမှာသူ့အိမ်ကိုလမ်းလျှောက်ပြန်လာတော့စစ်ကားတစ်စီးကသူ့ကိုဆွဲတင်သွားခဲ့တာပါ။လူကောင်တေးသေးညံ့ညံ့နဲ့ကိုကြီးဟာအဲ့ဒီအချိန်တုန်းကအသက်18နှစ်ဝန်းကျင်ပဲရှိပါသေးတယ်။သူကိုစစ်သားစုဆောင်ရေးတက်စီတန်းခေါ်သွားပြီးစစ်တပ်ထဲအတင်းကျပ်သွင်းလိုက်ကြပါတယ်
။ဒီပြန်မယ်ဆိုလို့ရှိရင်ရောင်းစားမယ်။ဟိုငါးဖန်တင်မိုးတို့ထောင်းချမယ်အလုံးကြီးကျင်းရောက်တာတယောက်မတော့ပြန်မယ်ဆိုလို့ထူတော့တယောက်မတော့မပြန်။သူလူချင်းနေကြည့်တော့ကိုလည်းဘာပြောမရဘူး။
နှစ်ယောက်စလုံးစစ်ကောင်စီတပ်ထဲကနေထွက်ပြေးလို့မြောက်လာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအကြောင်းတွေကိုဒီဆောင်းမရဲ့နောက်ပိုင်းမှာမှပြောပြပါမယ်။မြန်မာစစ်တပ်ကအဲ့ဒီမှာစစ်သားစုဆောင်တာဟာတကြောပြန်အာဏာသိမ်းမှုမတိုင်ခင်ကတည်းကရှိခဲ့တာပါ။စစ်ကောင်စီကငင်းဆန်နေပေမဲ့လည်းအစီရင်ခံစာတွေအရတော့အာဏာသိမ်းပြီးကတည်းကအဲ့ဒီမှာစစ်သားစုဆောင်တာပိုဆိုးလာတယ်လို့ဆိုပါတယ်။စစ်ကောင်စီကိုစွန့်ခွာလာသူတွေထဲမှာလူသိများသူတယောက်ဖြစ်တဲ့ဗိုလ်ကြီးထက်မြတ်ကတော့စစ်အာဏာရှင်တွေရဲ့တပ်သားတွေလိုအပ်ချက်ဟာစစ်တပ်သမိုင်းတလျှောက်အမြင့်ဆုံးဖြစ်နေတယ်လို့ဆိုပါတယ
်။ဒီအင်အားအများကြီး၄သိန်း၅သိန်းဆိုပြီးသူကြီးညာထားတာဆိုပေမဲ့တကယ့်မြေပြင်မှာရှိတဲ့တိုက်ခိုက်ရေးအင်အားကနေ့စဉ်နဲ့မျှအင်အားနည်းလာတယ်ပုံဖြစ်လာတယ်။အဲပြီးတော့တခြားကိုဝင်တဲ့သူကမရှိတဲ့လောက်ရှားလာတယ်ပေါ့လေနော်။အဲသူကသူဒါစစ်တပ်ကိုထောက်ခံပါလေဆိုတဲ့သူတွေလည်းတကယ်တမ်းတခြားဝင်ပါဆိုတဲ့အခါကျရင်ဘယ်သူမှဝင်ကြတာမဟုတ်ဘူး။သူတို့တည်ရမယ့်လမ်းကိုသူကမသွားကြဘူးနော်။အဲဒါကြောင့်အတင်အဓမ္မစုဆောင်တဲ့နီလန်းအဖြစ်သူတို့မှအခြားရွေးကြရမရှိဘူးပေါ့နော်
။ပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာစာတမ်းအပိုက်လေးမှာမြေသူကိုမျှကျွန်ဖြစ်ခိုင်းစေခြင်းမပြုရလို့ပြဋ္ဌာန်းထားပါတယ်။လက်ရှိအချိန်မှာကျွန်စနစ်မရှိတော့ပေမဲ့လူပုဂ္ဂိုလ်တွေကိုသူတို့ရဲ့သဘောဆန္ဒမပါဘဲအဓမ္မချင်းချောက်အကြက်ကိုင်းပြီးခိုင်းစေတာကိုခစ်တဲ့ကျွန်ပြုမှုလို့သတ်မှတ်ကြပါတယ်။ပဲခူးတိုင်းဒေသကြီးကရွာသားတွေကိုပြည်သူစစ်လုပ်ဖို့အတွက်အဓမ္မစုဆောင်နေတဲ့အကြောင်းပြခဲ့တဲ့အပတ်တွေတုန်းကသတင်းတွေမှာအများအပြားဖော်ပြခဲ့ကြပါတယ်။တော်လိုင်းတပ်ဖွဲ့တွေရဲ့ရန်ကနေရွာတွေကိုကာကွယ်ဖို့အတွက်လို့တမင်အကြောင်းပြပြီးစစ်တပ်ထောက်ခံတဲ့ပြည်သူစစ်အဖွဲ့တွေကိုနေရာအနှံ့ပြားမှာဖွဲ့စည်းထားတာပါ။ဒါပေမဲ့လည်းအဲ့ဒီပြည်သူစစ်တွေဟာရှေ့တန်းကိုလည်းစင့်ခေါ်ခံရနိုင်ပါတယ်။သက်40ကျော်အရွယ်ဦးဖူးဖြူကတော့ကိုတိုင်းဒေသကြီးကသူ့ရွာမှာလူချစ်လူခင်များတဲ့လယ်သမားတယောက်ပါသူဟာအရင်တုန်းကရွာလူကြီးတဲ့ဖြစ်မှုပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကရွာမှာရှိတဲ့လူဦးရေ30ရာခိုင်နှုန်းကိုပြည်သူ့စစ်အဖြစ်ဖွဲ့စည်းဖို့အတွက်မြို့နယ်အုပ်ချုပ်ရေးမှူးကရွာတွေကိုအမိန့်ထုတ်ခဲ့ပါတယ်အဲ့ဒီလိုပြည်သူ့စစ်ဖွဲ့ရမှာကူညီဖို့အတွက်လက်ရှိကြေးရွာအုပ်ချုပ်ရေးမှူးကဦးဖိုးဖြူကိုစေခိုင်းခဲ့ပါတယ်
အဲ့လိုမဖွဲ့ဘူးဆိုရင်သူတို့ရွာကိုမီးတင်ရှုမယ်လို့သူတို့ကမြို့နယ်အုပ်ချုပ်ရေးမှုကပြောလိုက်ပါတယ်။ဒါကြောတဲ့တဲ့နဲ့ချင်းချောက်တာတော့မဟုတ်ပါဘူး။ပကိုးတိုင်းဒေသကြီးအတွင်းကရွာအများပြားလဲအဲ့ဒီအကြောင်းပြချက်နဲ့မီးတင်ရှုခံထားရပါတယ်။အဲ့ဒါတွေကိုလက်ငွေပေးပြီးရှောင်လွှဲလို့ရနိုင်ခဲ့ပေမဲ့သူတို့မလုပ်နိုင်ခဲ့ပါဘူး။ဘုကောင်းဝဲကျမှာရှိတာဘယ်လိုတွေလုပ်လဲ
ဒီပြေသုံးလုံးလေးမရှိကြဘူးဟိုတောင်သူလဲသမားလဲလုံးလဲစားနေစားဘယ်လိုတနေ့လုံးတနေ့စားတွေအများနေတဲ့အတွက်မပေးနိုင်ဘူးအဖိုးဖြူဟာသူ့မိသားစုနဲ့အတူတူအိမ်ကောင်းရာကောင်းနဲ့နေခဲ့ပြီမဲ့ငွေဘူးငွေရှင်ရှိလာတဲ့သူတော့လည်းမဟုတ်ပါဘူးသူ့အတွက်အန်ရီရှိပြီမဲ့ပြည်သူစစ်ကူဖွဲ့ပေးဖို့အခုသူငြင်းဆန်ခဲ့ပါတယ်အခုတော့သူဟာနေဆက်တနေရာကဝါတယ်လေးတစ်ခုမှနေနေရပါတယ်ကျွန်တော
ုင်ဘူးလေယူအပေါ်မှာအဲ့တော့လုံးလို့အဆင်မပြေနိုင်ဘူးပြောတော့ကျွန်တော်တို့ကပါစပြီးတော့ဒီဘက်ကိုမပါဘူးဆိုပြီးကျွန်တော်တို့အတွက်ပါအနေရရှိလာလို့ဒီစစ်ကောင်ပြဖမ်းမှဖမ်းမှစီးမဲ့ဖြစ်တော့ကျွန်တော်တို့ဘက်ကိုထွက်လာ
လေးလာသူတွေကတော့ပဲခူးအတိုင်းမှာပြည်သူစစ်တွေအရမစုဆောင်တာဟာစစ်အာဏာရှင်ရဲ့ရှုံးနိမ့်မှုကိုဖော်ပြတဲ့ရန်ကကြမ်းတမ်းမှုတစ်ခုသာဖြစ်တယ်လို့သုံးသပ်ကြပါတယ်။တော်လိုင်းတပ်တွေကလွန်ခဲ့တဲ့လတွေတုန်းကကြီးမားတဲ့နယ်မြေတချို့ကိုသိမ်းပိုက်နိုင်ခဲ့တာပါ။သတင်းတွေနဲ့အစီရင်ခံစာတွေအရတော့အာဏာသိမ်းလိုက်ကတည်းကစစ်ကောင်စီတပ်ဟာတာမန်နီးလန်းတွေနဲ့တပ်သားတစ်စုဆောင်လို့မရနိုင်တော့ဘူးလို့ဆိုပါတယ်။အဲ့လိုကိစ္စတွေကြောင့်ပဲဆောင်းမအစမှာပြောခဲ့တဲ့ကိုညီဆိုတဲ့လူငယ်လေးဟာစစ်သားတွေအဖြစ်အဓမ္မစုဆောင်ခံခဲ့ရတာပါ။သူဟာအကြောင်းပြချက်မရှိပဲအဖမ်းခံခဲ့ရပါတယ်။ကျန်တဲ့ရက်ဆက်လာတဲ့စစ်တင်တဲ့မှာလာတွေအများကြီးကြအောင်အသက်ရှင်နေဆိုရုံပဲဖြတ်တန်းနေရတာပ
ါတင်းနဲ့25ဘတ်လောက်အိမ်ပြောင်းဝယ်စင်စားတဲ့ခါကျရင်ကိုယ့်နဲ့ကိုတူးယုံလို့ရတယ်ပေါ့လို့ရှိတော့ထွက်ပြေးလူတွေရှိရင်ကိုပြီးတော့အားလည်းပြန်ပြီးဝိုင်းရိုက်ခဲ့တယောက်တည်းချက်တင်းနဲ့သားတွေရိုက်ခိုင်းတာအဲဘူးကြီးဆရာကြီးမြန်ခုပြန်ရ
ဒါပေမဲ့ထူးဆန်းတဲ့အပိုင်းလည်းရှိပါတယ်စစ်တင်တန်းကဆရာတွေဟာရက်ဆက်ကြသလိုတစ်ချိန်တည်းမှာပဲတင်တန်းသားတွေကိုမျှော်လင့်ချက်လဲပေးခဲ့ပါတယ်
။တင်တန်းကြောင့်ကဆရာရဲ့တော်လာမလို့တင်တန်းကြောင့်ကထပ်ပြီးတော့မလုပ်ဘူးပေါ့။ဒီတင်ရောက်လာလို့ကိုယ့်အောင်ပြင်းနေတော့တယ်။အဲ့မှာ
ကွန်မန်ဒါဟာကရင်ပြည်နယ်ထဲကတိုက်ပွဲတွေမှာပါဝင်တိုက်ခိုက်ခဲ့ရပါတယ်။ပြီးတော့အန်ဩဆရာတွေလည်းကြုံတွေ့ခဲ့ရပါတယ်။တက်ကြက်တယောက်နဲ့တက်ကြက်ကြီးတယောက်ကသူ့ကိုတက်ကထွက်ပြေးရမှာကူညီဖို့အတွက်အမှန်တကယ်ကမ်းလှမ်းလာခဲ့တာပါ။
ပထမတစ်ခါသူတို့ထွက်ပြေးဘူးလေသူတို့ရဲ့မနေချင်တော့ထွက်ပြေးပြန်မိခါရပြန်မိတော့သူတို့စစ်တဲ့ပြတ်ခဲ့ရသူတို့လည်းထွက်ပြေးရအဲဒီဆရာကြီးဆိုရင်ကျွန်တော်တို့ဟိုအောင်နေမင်းပြေးမယ်ဆိုရင်လွတ်အောင်ပြေးတယ်ငါမင်းလမ်းသိပ်ပြေးလိုက်မယ်အလောက်ရောပြောတယ
်ကိုကြီးလဲကရင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ရပါတယ်သူတို့နှစ်ယောက်စလုံးဟာလွန်ခဲ့တဲ့3လလောက်ကကရင်မျိုးသားအစည်းအရုံး KNU နယ်မြေကိုထွက်ပြေးခဲ့ကြပြီးသူတို့ကို KNU တပ်ဖွဲ့ဝင်တွေကကြိုဆိုခဲ့ကြပါတယ်အခုတော့အနည်းဆုံးသူတို့လုံခြုံနေကြပါပြီ။ဒါပေမဲ့ကိုကြီးတက်သားတဲ့အဖြစ်အဓမ္မစုဆောင်းခံရမှုကသူ့မိသားစုကိုဖို့ဖို့ညံ့ညက်ကြည်အောင်ဖျက်ဆီးလိုက်ပါတယ်။သူ့မိသားစုဝင်၈ယောက်မှသူဟာတဦးရီသောတာယောက်ကြားလေးဖြစ်ပြီးသူ့အဖေနာတာရှိယောဂါဖြစ်ကလေးကမိသားစုစားဝတ်နေရေးအတွက်အဓိကဦးဆောင်ရုံးခံခဲ့ရသူပါ။သူစစ်တပ်ထဲကိုရောက်သွားချိန်မှာတော့ငကိုကလေးကစိုးနေတဲ့သူ့မိသားစုအခြေအနေဟာအဆိုးဆုံးအခြေအနေကိုရောက်သွားပါတော့တယ်။
စစ်တပ်တွေကိုဖမ်းပြီးတော့တင်းနေတဲ့အောင်အဖေကလည်းကျမကြီးရနဲ့ဆုံသွားတယ်။အိမ်နဲ့ခြံနဲ့လည်းစီဘူးဝါကနဲ့အလုပ်ကလည်းနေရမရှိသေးတော့အမစီဘူးဝါကနဲ့ဈေးကြီးစားတာနဲ့ခြံရောင်းပြီးပြေးလိုက်တယ်။နောက်တက်ထရောက်တော့လည်းဘာမှကူညီပေးနိုင
်မင်းတဲ့အနေနဲ့တော့နေဆက်ဒေတာကကျင်းမြောင်းမှောင်မဲပြီးစူစိတ်အေးဆက်နေတဲ့အခန်းလေးတစ်ခန်းမှာစစ်တပ်ကိုစွန့်ခွာလာသူတခြားလေးယောက်နဲ့အတူနေထိုင်နေပါဗျ။ဒါပေမဲ့လည်းအဲ့ဒီနေရာကသူအရင်နေခဲ့ရတဲ့စစ်တပ်ထဲမှာတဲ့ပိုကောင်းနေပါသေးတယ်တဲ့
။အများကြီးတော့ကွာတော့။ဘုမကျတော့ကိုဘူးလို့တော့မဲဆိုရင်သူတို့ပြန်ကြောက်ပါလေ။ဘုမကျတော့တခုမှားသွားတယ်အရဲခံရအထူးခံရတယ်။ဒီမှာကျတော့ကိုတခုလုံးလိုက်မှားသွားတယ်ဒီမှာကိုလာပြီးစူစဲမှန်ကြီးနိုင်ရောက်သွားတော့
တို့တန်ရဲ့ဒီဘက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။မဖြစ်မနေစစ်မှုထမ်းရမယ်ဥပဒေထွက်လာခြင်းအာဓမအရင်တည်းကစုဆောင်းခံခဲ့ရတဲ့တသားတချို့အကြောင်း Frontier မြန်မာအဖွဲ့ကပြောပြခဲ့တာပါ။အခုတော့ဒီမိုကရေစီလွတ်ခွေနဲ့ခေတ်ပြိုင်ကမ္ဘာစီစဉ်ပါအနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုပြောထားပါတယ်အနာဂတ်ဖက်ဒရယ်ရေးဆွေးနွေးဖို့ KIU ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာပြောခဲ့တဲ့အပေါ်တခြားအင်အားစုတွေကဘယ်လိုမြင်ပါလဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC မှာအထွေထွေ debate committee GSC ကိုစားပြည်သူနဲ့ဥတ္တမောင်သံမေးပြီးပြောပြပေးပါအောင်ခင်ဗျာ
တော်လာရဲ့လောအနာဂတ်ပြည်တော်စုတစ်ကိုဘလို့တိဆောက်ကြမလဲဆိုတာဆွေးနွေးသဘောတူထားကြဖို့လိုလိမ့်မယ်လို့အချင်းတော်လာရဲ့နေ့ February 5ရက်နေ့မှာ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလတ်ကပြောသွားခဲ့တယ်လို့ Federal Journal သတင်းကပြောပါတယ် Federal ပြည်တော်စုထူထောင်ရေးကိစ္စဆိုတာအနှစ်သာရအားဖြင့်လဲ Democracy နဲ့လူ့ခွင့်ရေးအခြေခံသဘောတွေအများကြီးပါဝင်နေတာပါဒီအကြောင်းကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အမျိုးသားချင်းချင်းရဲ့အတိုင်ပင်ခံကောင်စီဝင်2022ခုနှစ်အထွေထွေ debate committee ဦးဆောင် committee အဖွဲ့ဝင်တူဖြစ်တဲ့ဦးသွင်လဲအောင်ဖြစ်ပါတယ်။မင်္ဂလာပါဦးသွင်လဲအောင်ခင်ဗျာ
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ဆွေးနွေးသဘောတူထားဖို့လိုတယ်ဆိုတော့ဗိုလ်ချုပ်ကြီးအဘလာရဲ့အမြင်ကိုပထမဦးဆုံးဦးသွင်လဲအောင်ဘယ်လိုများမြင်ပါသလဲခင်ဗျာ
။ဟုတ်ကဲ့။ဟိုတကယ်ကတော့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာကနောက်ခံမတူတဲ့လူမျိုးတွေပေါ့နော်လူမျိုးတွေနေထိုင်နေကြတဲ့အခါကျတော့အဲ့ဒီလူမျိုးတိုင်းရဲ့ကိုယ်ပိုင်ပဋ္ဌာန်းခွင့်ကိုအာမခံနိုင်မဲ့အနာဂတ်ပြည်ထောင်စုတည်ကြီးတည်ဆောက်ဖို့အတွက်ကိုအဲ့ဒီအတွက်ကိုဒါအဖြေရှာတဲ့အနေနဲ့ဒါပြောဆိုမှုဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့ဒါအခြေခံအဖြစ်သဘောတူပါတယ်အဲနောက်တစ်ခုကကျွန်တော်အနေနဲ့ကလည်းခုနNUCC ကောင်စီဝင်ဖြစ်တဲ့ပေါ့နော် GSC ကိုစားပြုပါဝင်နေတဲ့အခါကျတော့ကျွန်တော် NUCC မှာကလည်းဟိုဒီ Federal Democracy Charter ထဲမှာစဉ်းစားထားချက်ရှိရပေါ့နော်ဆိုတော့အခုဆက်နာရှင်ကိုတော်လှန်နေတဲ့အချိန်မှာပဲကျွန်တော်တို့ကြားထဲမှာဒီအနာဂတ်ပြည်ထောင်စုတည်အတွက်ကိုခုနနောက်ဆုံးစုံမျက်ချက်တွေချပြီးတော့တခါလေအပြီးသက်ရေးဆွဲတာမျိုးမဟုတ်ရင်တောင်မှပေါ့နော်ဆွေးနွေးညှိနှိုင်းမှုတွေတော့လှုပ်ဆောင်ထားတဲ့နယ်ဆိုတော့စဉ်းစားချက်ပြဋ္ဌာန်းချက်ကျွန်တော် Charter ထဲမှာပါပါတယ်အဲ့တော့ဒါကကျွန်တော်တို့ဗိုလ်ချုပ်ကြီးအမန်လာပြောတာ ਨੇ မလွဲဘူးဒါတစ်ထက်တည်းလို့ကျွန်တော်တွေ့ရတဲ့အတွက်သဘောတူပါတယ်ဒါပေမဲ့တစ်ခုပဲပေါ့နော်ဆိုတော့ကျွန်တော်တို့ကတော့ဒီကိစ္စတွေကိုအနာဂတ်ပြည်ထောင်စုတည်အတွက်ဆွေးနွေးညှိနှိုင်းမယ်ဆိုတာမျိုးကျွန်တော်တို့ချာတာထဲမှာထည့်သွင်းထားတာပေါ့နော်အခုကာလမှာကလေးကပေါ့နော်အဲဒါပေမဲ့ဗိုလ်ချုပ်ကြီးအမန်လာကတော့ဆွေးနွေးညှိနှိုင်းသဘောတူတယ်ဆိုတဲ့အဆင့်အထိသူကတွားထားတာတွေ့ရတယ်ပေါ့နော်ဆိုတော့သဘောတူတယ်ဆိုတော့ဒါဆုံးမချက်ချလိုက်တယ်ဆိုတဲ့သဘောမျိုးတော့တွေ့ရတယ်ပေါ့ဒါပေမဲ့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ဒီဗိုလ်ချုပ်ကြီးအမန်လာကအဲမိန်ကွန်းဆိုတော့တူတူတုတ်ပြောရတာဖြစ်တဲ့အတွက်အသေးစိတ်တွေထည့်ပြောမသွားတာလို့ပဲကျွန်တော်နားလဲပါတယ်အဲ့တော့ဒီသဘောတူညီချက်တွေချရဲဆိုတာလေခုနခေါင်းဆောင်တွေကြားထဲမှာချရဲသဘောတူညီချက် elite pet လို့ဟာမျိုးဖြစ်မယ်ပေါ့နော်ဒါပေမဲ့နောက်တစ်ဆင့်အနေနဲ့တော့အာနာရဲ့မူရင်းပိုင်ရှင်ဖြစ်တဲ့ပြည်သူတွေနဲ့ဆွေးနွေးရတယ်ညှိနှိုင်းရတယ်ဒါကျွန်တော်တို့ရဲ့ value ဖြစ်တဲ့ bottom up ဖြစ်အောင်တော့လှုပ်ဆောင်သွားဖို့ဆိုတော့မျိုးတော့ရှိမယ်ဆိုတော့ကျွန်တော်အခိုင်အမာပြောရဲပါတယ်ဆိုတော့ဒါတူတူတုတ်ပြောသွားရတဲ့အတွက်ပဲဒီလိုမျိုးဟိုတေးချာချာရှင်းရှင်းရှင်းရှင်းလင်းလင်းထည့်သွင်းပြောကြတာလို့ပဲကျွန်တော်ဟိုနားလဲပါတယ်ဗျအဲ့အတွက်ကျွန်တော်နေ့ကတော့သဘောတူပါတယ်ဗျဟုတ်ကဲ့
SCUB လက်ထက်ကလေးကပေါ့နော်ဆိုတော့ဒီကိစ္စကိုဆွေးနွေးခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့မူသဘောပဲပေါ့နော်စောစောကလည်းတွင်လဲအောင်ပြောသွားတာကဒါအတိုက်အတာတစ်ခုထိပဲကျွန်တော်တို့ဆွေးနွေးခဲ့ကြတယ်လို့ဒါနားလဲပါတယ်ပေါ့နော်ဒါပေမဲ့ဒီအကြောင်းကိုဆွေးနွေးပြီဆိုလို့ရှိရင်ကျွန်တော်တို့ Federal unique ကိစ္စကလည်းတပါးတည်းပါပါလာတယ်ဟုတ်နော်ဆိုတော့ဒါကလည်းကျွန်တော်တို့တိုင်းပြည်အတွက်ငြင်းပွားစရာတစ်ခုပေါ့နော်ဆိုတော့1960ခုနှစ်ကလေးကပြောမယ်ဆိုရင်ကျွန်တော်တို့ရှမ်းမူဆိုပြီးတော့လည်းအဆုပ်ပြုခဲ့တာရှိတယ်တော့ဦးသိန်းစိတ်ဆိုးကနောက်ပိုင်းတော့အောင်စားစုကြည်ဆိုတဲ့ထက်ရောက်တဲ့ခါမှာပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေလုပ်တဲ့မှာလည်းလုပ်တဲ့ခါမှာလည်းကျွန်တော်တို့ဆက်တည်နေမူဆိုတဲ့အယူဆကလည်းပေါ်လာတာတွေ့ရတယ်ဒါပေမဲ့ကျွန်တော်တို့ရှမ်းပြည်ထဲမှာအကြည့်ရင်ကိုဝါကိုပိုင်အုပ်ချုပ်ရေးဒေတာရရှိပြီးဖြစ်ပေမဲ့လို့ဝါကလည်းပြည်နယ်တောင်းနေတယ်။အာမကြသေးငယ်ဆိုကျွန်တော်တို့တအောင်းရဲ့ကြေညာချက်တွေလည်းထွက်လာတာတွေ့ရတယ်။ဆိုတော့တခါဒီနောက်ပိုင်းအာနာသိမ့်ပြီးနောက်ပိုင်းဖိုရမ်တချို့လုပ်တဲ့ခါမှာလည်းနော်ဒေတာတရအုပ်ချုပ်ရေးစနစ်ကိုတောင်းလာကြတယ်ဆိုတဲ့ခါဒီတော့ပြည်နယ်တစ်ခု ောက်မှာကိုယူနစ်တွေအများကြီးထားဖို့ဒီပြောဆိုလာတဲ့အတန်တွေအရည်များလာတယ်ဒီတောင်းကနေပြောလို့ရှိရင်ဆွေးနွေးပွဲကဘယ်လာရကိုဥတည်သွားမယ်လို့ထင်လဲဦးအမ်ဘလာပြောတယ်လို့များဆွေးနွေးခဲ့လို့ရှိ
အကျွန်တော်ထင်တာကတော့လေဟိုအခုအထိတော့ခုနပြောလို့ပေါ့နော် NUCC မှာတော့အလောက်ထိအသေးစိတ်ဘယ်နှပြည်နယ်နဲ့သွားမယ်ဆိုတာမျိုးတွေအထိကျွန်တော်တို့ဆွေးနွေးထားတာမျိုးမရှိသေးဘူးပေါ့နော်ဆိုတော့ဒီ Federal Unit ဆိုတာတော့ဒီပညာရေးအခေါ်အရာ Federal Unit လို့တုံးလိုက်တာပေါ့ဆိုတော့ Federal Unit ဆိုတာတော့ဆရာကပြောတဲ့သဘောပါပဲအဲကျွန်တော် Federal အစိတ်ပိုင်းနေအဖြစ်နဲ့ကျွန်တော်ကတတ်မှတ်မဲ့ကိစ္စပေါ့နော်လောလောဆယ် NUC ထဲမှာတော့ဒီကိစ္စကိုဆွေးနွေးနေတာမရှိဘူးဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဒီဟာကဒီမြန်မာပြည်မှာလောလောဆယ်ရှိနေတဲ့ဒိုင်းနာတွေအားလုံးကပြန်ပြီးတော့ဆုံးဖြတ်ရလိမ့်မယ်အဲ့ဒါကတော့ဘာလဲဆိုတော့ပြည်နယ်တစ်ခုပေးဖို့ဆိုရင်ပြည်နယ်တစ်ခုအနေနဲ့ထူထောင်ဖို့ဆိုလို့ရှိရင်ဒီတက်ဆိုင်ရာလူမျိုးကဘလို့အချက်တွေဘလို့တတ်မှတ်ချက်တွေနဲ့ကဲ့ညီရမယ်ဆိုတဲ့ဟာတွေကိုတော့ကျွန်တော်တို့ဒီဒိုင်းနာတွေကြောင့်အားလုံးကြားထဲမှာဆုံးဖြတ်ပြီးတော့ချမှတ်ဖို့လိုမယ်အဲ့တော့အဲ့ဒါနဲ့ကဲ့ညီရဆိုလို့ရှိရင်တော့ဒါရှစ်ပြည်နယ်လည်းကကြင်မှာကမယ်အဲရှစ်ပြည်နယ်ထဲလည်းပို့သွားနိုင်တယ်ဒါပေမဲ့ခုနကပြောတဲ့တစ်ဖက်ကတမင်သွေးခွဲအောင်လုပ်ထားတဲ့135မြို့အထိတော့ရောက်ချင်မှရောက်မယ်ပေါ့နော်အဲ့တော့ကျွန်တော်အမြင်ပြောရရင်တော့ဒီ Federal Unit တွေကတော့ဘယ်နှစ်ခုရှိမယ်ဆိုတာဆွေးနွေးညှိနှိုင်းမှုတွေပေါ်မှာပဲမူတည်လိမ့်မယ်အဲ့တော့အဲ့ဒီဆွေးနွေးညှိနှိုင်းမှုတွေအရာတော့ကျွန်တော် Federal Unit တွေကအဲ6ခုထက်ပို့သွားတာတွေလည်းရှိနိုင်တယ်သို့တော်လည်းပဲအဲ့ဒီဆွေးနွေးညှိနှိုင်းဒီ Federal Unit တွေပေါ်ပေါက်လာခြင်းဟာပေါ်ပေါက်လာခြင်းလို့ပေါ်ပေါက်လာတာမျိုးမဟုတ်ဘဲနဲ့သူ့ရဲ့တတ်မှတ်ချက်တွေဘလို့တော့ရှိရမယ်ဆိုတဲ့အချက်တွေတော့ရှိလိမ့်မယ်ဒါပေမဲ့အဲ့ဒီချက်တွေကိုလည်းဘသူကဥဆောင်ပြီးတော့ဘသူကဟိုဒါဖြစ်ရမယ်ဆိုတာမျိုးဆုံးဖြတ်ပြီးတော့ချမှတ်တာမျိုးမဟုတ်ဘဲနဲ့ဒီနိုင်ငံထဲမှာနေနေကြတဲ့တိုင်းသားတွေအားလုံးကပဲပြန်ပြီးတော့မှဆွေးနွေးပြီးတော့မှဆုံးဖြတ်တဲ့ဟာမျိုးပဲဖြစ်တင်နေပေါ့နော်ဆိုတော့အဲ့လိုပုံစံမျိုးပဲကိုတော့ပိုသွားတင်တယ်လို့တော့မြင်တယ်ဆိုတော့အဲ့လိုလဲသွားကြလိမ့်မယ်လို့တော့ယူဆပါတယ်ဗျဟုတ်ကဲ့
ဒီဆွေးနွေးပွဲမှာတော့ကျွန်တော်ကပြည်နယ်လို့ပြောတာတဲ့နောက်နောက်ခါကိုပြောတဲ့အတွက်ကြောင့် Federal Unit လို့ပဲကျွန်တော်တို့ပုံလုံးဆွေးနွေးသွားပါမယ်အဲ့တော့ Federal Unit လို့ကျွန်တော်တို့ပြောတဲ့အခါကျတော့ပဟိုအာဏာနဲ့ Unit အာဏာကိုပိုင်းခြားဖွဲ့ခြားရတာတွေလည်းရှိလာပါတယ်ရခိုင်အားဆိုလို့ရှိရင်ကျွန်တော်တို့ Confederation ထိပြောလာတာတွေအားလည်းကျွန်တော်တို့ကြားနေရတယ်ဆိုတော့ဒီအနာခွဲဝေမှုပါဘယ်အတိုင်းဓာတ်ထိသွားမယ်လို့ရော NUCC ထဲမှာဆွေးနွေးထားတာရှိပါသလားဒါမို့ရင်ဆွေးနွေးဖို့အစီအစဉ်မရှိပါသလားခင်ဗ
ျအခုအချိန်ဒီမှာတော့ NUCC ထဲမှာရှိနေတဲ့ NUCC အဖွဲ့ဝင်အဖွဲ့စည်းတွေကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကို February နဲ့သွားလို့ရှိရင်လုံလောက်လောက်တယ်ဆိုတော့အကြမ်းမြင်စဉ်းစားချက်ပေါ်မှာကျွန်တော်ချာတာကိုရေးဆွဲထားတာဖြစ်တယ်ဒါပေမဲ့ကျွန်တော် NUCC မှာဒီပိုင်နဲ့ထဲမှာချာတာကပြည့်ရထားတဲ့နောက်ထပ်ဘာတာဝန်ရှိလဲဆိုတော့NUCC ပြင်ပမှာရှိနေတဲ့အင်အားစုတွေနဲ့ဆွေးနွေးညှိနှိုင်းမှုဆိုတဲ့တာဝန်ရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့ကအခုဟိုဆရာနာရှင်ကိုဖယ်ရှားပြီးွားရင် Federal Democracy ပြောင်းစုအချိန်ပေါ့နော်။အနာဂတ်ပြောင်းစုအစ်ကိုချီတက်ဖို့အတွက်ဂျားထဲမှာအတွင်ကူပြောင်းရေးကာလဆိုတာရှိပါတယ်။အဲ့တော့အဲ့ဒီအတွင်ကူပြောင်းရေးကာလကိုရောက်လို့ရှိရင်ကျွန်တော်အခြေခံရမယ့်အတွင်ကူပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ရေးဆွဲတဲ့အခါမှာ NUCC ထဲမှာရှိတဲ့အင်အားစုတွေမဟုတ်ဘဲနဲ့NUCC ပြင်ပမှာရှိတဲ့အင်အားစုတွေနဲ့မှာဆွေးနွေးညှိနှိုင်းရမယ်ဆိုတော့ပါပါတယ်ဆိုတော့အဲ့ဒီအချိန်ကြာလို့ရှိရင်တော့အခု NUCC ထဲမှာချမှတ်ထားတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကို February နဲ့ပဲတောင်းရင်လုံလောက်တယ်ဆိုတဲ့အချက်ကပြောင်းကောင်းပြောင်းသွားနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ခုန NUCC ပြင်ပမှာရှိတဲ့အင်အားစုတွေလို့ပြောတဲ့အခါမှာ A နဲ့လည်းကျွန်တော်ဆွေးနွေးရတာမျိုးရှိနိုင်တယ်ဝါနဲ့လည်းဆွေးနွေးရတာမျိုးရှိနိုင်တယ်နောက်ပြီးတော့ Janet တအန်းတို့ဘာလို့ပေါ့နော်ရှိတဲ့တိုင်းသားတွေအားလုံးနဲ့ဆွေးနွေးရတာမျိုးရှိနိုင်တဲ့အခါကျသူတို့ရဲ့ဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်လို့ရှိရင်ရည်မှန်းချက်ဘယ်လောက်ရှိလဲဆိုတဲ့ဟာတွေကအဲ့ဆွေးနွေးပွဲမှာကျွန်တော်တို့ပုံမှန်လေးနဲ့ချပြပြီးတော့ဆွေးနွေးကြရမှာဖြစ်တယ်။အဲ့တော့အဲ့လိုဆွေးနွေးတဲ့အခါမှာဒီဆွေးနွေးချက်တွေပေါ်မှာမူတည်ပြီးတော့မှ Federal ပဲဆက်ဖြစ်သွားတာမျိုးလည်းဖြစ်နိုင်တယ်လို့ Federal ထက်ပိုပြီးတော့မှကျေပြန့်တဲ့ Confederation လို့ပါလို့အထီးဖြစ်သွားနိုင်တာလည်းဖြစ်သွားနိုင်တဲ့အခြေအနေလည်းရှိပါတယ်။အဲနောက်ဒါပေမဲ့တေချာတာတစ်ခုကတော့ကျွန်တော်တို့ကကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောလို့ရှိရင်ခုနကconfederation federal ဒီလိုပုံစံမျိုးစုံရှိတယ်လို့တိကျနိုင်ငံထူထောင်တဲ့ဟာမျိုးကလည်းဒါကိုယ်ပိုင်ပြဋ္ဌာန်းခွင့်အောက်မှာရှိတယ်လို့ဒါပညာရှင်တွေကပြောကြတာမျိုးရှိပါတယ်ဒါပေမဲ့အခုကျွန်တော်တို့နိုင်ငံရဲ့အခြေအနေကတော့အားလုံးပေါင်းပြီးတော့မှနေကြမယ်ဆိုရယ် coming together ကိုတကယ်လို့အားလုံးကသဘောတူတယ်ဆိုလို့ရှိရင်ပေါင်းနေမယ်ဆိုလို့ရှိရင်တော့ခုနတိကျထူထောင်တယ်ဆိုတဲ့အခြေအနေမျိုးကတော့ဖြစ်လာဖို့ တော်တော်ခင်းတဲ့အခြေအနေမျိုးဖြစ်သွားနိုင်တယ်။သို့တော်လည်းပဲအဲ့လိုပေါင်းနေတဲ့အခါမှာတော့ကိုပိုင်ပြဋ္ဌာန်းခွင့်ကိုဘယ်အခြေအနေနဲ့ပေါင်းရမလဲဆိုတာမှတော့ Federal ဖြစ်မလား Confederation ဖြစ်မလားတခြားဘယ်လိုပုံစံမျိုးဖြစ်မလဲဆိုတာကတော့အဲ့ဒီဆွေးနွေးညှိနှိုင်းမှုတွေမှာပဲအဖြေဖြစ်လာပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ဆိုတော့ဗိုလ်ချုပ်ကြီး MLA အခုပြောတဲ့ဟာတွေကကျွန်တော်ထင်တယ်အဲ့ဒီလိုမျိုးဆွေးနွေးပွဲတွေကိုပို့ပြီးတော့သွားတဲ့သဘောမျိုးလို့မြင်ပါတယ်။ဆိုတော့အဲ့ဆွေးနွေးပွဲတွေကရလာတဲ့ရလက်တွေကခုနပြည်သူတွေရဲ့အတန်တွေပြည်သူတွေရဲ့ဖြစ်ချင်တဲ့ဆန္ဒတွေပါထပ်ပြီးအားပြေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အတွက်ဒါတော်တော်လေးပြီးပြည့်စုံတဲ့အနာဂတ်ပြောင်းစုသစ်ကြီးဖြစ်သွားနိုင်တော့ပေါ့ခင်ဗျာ
။နောက်ပါဒုတိယပိုင်းမှာတော့အခုလိုကဲဆက်တဲ့အကြောင်းအရာတွေကိုဆွေးနွေးရတဲ့အခါဒေါ်လာရေးအရာစုတွေအကြောင်းမှာစိတ်ပွားပွဲပြမှုတွေဖြစ်နိုင်ပါတော့။ဘာဆရာဆိုပြတပြားသားလုံးဆန်ရတွေ့ဆုံဆွေးနွေးပွဲနဲ့ဘလို့ပေါင်းစပ်နိုင်မလဲအဆရှိတဲ့အကြောင်းအရာတွေကိုကြားကြရမှာပေါ့။အခုဆွေးနွေးပေါ်ခဲ့တဲ့သူကတော့2022ခုနှစ်အထွေထွေဆိုဗိတ်ကော်မတီ GSC ကိုစားပြုအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီဝင်မှုသွင်းနေအောင်ဖြစ်ပါတယ်ကျွန်တော်တပေါင်းသားမှာ
ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးဒီမိုကရေစီလျှောက်ခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာဥတမောက်တန်းပြောပြခဲ့တာပါမကြာခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားဥတုရာသီနဲ့သတင်းတွေတဲ့ကတူတာအစည်းအဝေးနဲ့ဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာညချမ်းပါသတင်းရှင်များခင်ဗျာ။ VOA American တန်ရဲ့စနေညပိုင်းရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေရုပ်သံကပါည10:00နာရီဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32ပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းမှာလည်းစနေညတိုင်းပြောပြပေးနေကြနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနောက်ဥရယာတွေနဲ့သတင်းတွေကသုတအစီအစဉ်နဲ့မတိုင်ခင်အာရှနိုင်ငံရေးပထမပါ။ပါကစ္စတန်နဲ့အင်ဒိုနီးရှားကရွေးကောက်ပွဲနောက်ထိုင်းတောင်ပိုင်းငြိမ်းချမ်းရေးမလေးရှားမှသွားဆွေးနွေးတာတွေကိုပြောထားပါတယ်။ပါကစ္စတန်နိုင်ငံမှာနိုင်ငံရေးအကြမ်းဖက်မှုတွေကြားကပဲဖေဖော်ဝါရီလ10ရက်နေ့မှာရွေးကောက်ပွဲကျင်းပခဲ့ပါတယ်။အင်ဒိုနီးရှားမှာတော့ရှေ့တပတ်ထဲသမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးလက်ရှိကာကွယ်ရေးဝန်ကြီးဘူချိုဟောင်းပရိုဘိုဝဆူပီယန်တူလာလာရှိနေပါတယ်။ထိုင်းမှာတော့တောင်ပိုင်းမွတ်စလင်ခွဲထွက်ရေးအဖွဲ့နဲ့ထိုင်းအစိုးရကိုယ်စားလှယ်တို့ငြိမ်းချမ်းရေးအတွက်မလေးရှားမှဆွေးနွေးနေပါတယ်။ကုလသမဂ္ဂစုစည်းပြောပြပေးပါအောင်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာနိုင်ငံရေးအကြမ်းဖက်မှုတွေအကြားကပဲရွေးကောက်ပွဲကို February 10ရက်နေ့ကြာသပတေးနေ့မှာကျင်းပခဲ့ပါတယ်။ပြိုင်ဘက်ပါတီတွေအကြားမဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့သလိုအထီးကရုံးတွေလည်းဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲမတိုင်မီတရက်အလိုမှာပဲဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်ဒါဇင်နဲ့ချီပြေဆုံးခဲ့ပါတယ်။ရွေးကောက်ပွဲနေ့မှာလည်းအထီးကရုံးတွေဖြစ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ2ဦးလောက်တည်ဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့ပါလေ။မဲရည်တွဲမှုတွေမှာလည်းကြံ့ကြံ့နေပြီးနောက်တရက်အကြာတောက်ကြံနေအထိရွေးကောက်ပွဲရလက်အတိအကျထုတ်ပြန်နိုင်ခြင်းမရှိပါဘူး။လွှတ်တော်265နေရာရှိတဲ့အ내133နေရာရမှတပါတီတွေကနေအနိုင်ရပြီးအစိုးရဖွဲ့နိုင်မှာဖြစ်ပါလေ။လက်ရှိမဲအရေးအတွက်တည်းအရာကတော့ပါတီတစ်ခုတည်းကနေအပြတ်အသတ်နိုင်မဲ့အလားအလာမရှိပဲညံပေါင်းအစိုးရဖွဲ့ရမယ့်သဘောရှိနေပါတယ်အဓိကအတိုက်အခံကောင်းဆောင်ဝန်ကြီးချုပ်ဟောင်းအင်မရာခန်ကတော့ဆွဲချက်မျိုးစုံနဲ့ဖန်စီထောင်ချခံထားရပါတယ်ဒါပေမဲ့သူ့ရဲ့ပါတီဖြစ်တဲ့ PTI ပါတီနဲ့သူ့ကိုတစ်ဆခံတဲ့တတိပုဂ္ဂလအမတ်တွေလည်းအတော်များများအနိုင်ရပါတယ်တောက်ကြနေည10:00ခွဲလောက်အထိမဲရေတွဲရမှာတော့ဝန်ကြီးချုပ်ဟောင်းခန်ရဲ့ PTI ပါတီကအောက်လွှတ်တော်မှာကိုယ်စားလှယ်90ကျော်လောက်အနိုင်ရရှိထားတယ်လို့တဲ့နေမှာပေါ်ပြပါတယ
်ဘာခုရှိကီဘာတို့ဒီကျွန်မေပူရာမန်ဒိတ်မိလတာ
စစ်တပ်နဲ့နီးစပ်တဲ့ဝန်ကြီးချုပ်ဟောင်းနဝက်ရှရဲပါကစ္စတန်မွတ်စလင်အဖွဲ့ချုပ် PMLN အဖွဲ့အနေနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့လှုံ့ဆော်မယ်လို့တောက်ကြံနေတော့ကပြောဆိုခဲ့ပါတယ်လက်ရှိအခြေအနေတွေအရပါကစ္စတန်မှာနိုင်ငံရေးမတည်ငြိမ်မှုတွေဆက်လက်ဖြစ်ပေါ်နိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်အင်ဒိုနီးရှားမှာတော့လာမယ့် February 14ရက်နေ့မှာသမရနဲ့လွှတ်တော်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။အင်ဒိုနီးရှားလူဦးရေသန်း290ကျော်ရှိတဲ့အထက်က205သန်းလောက်ဟာမဲပေးနိုင်သူတွေဖြစ်ပါတယ်။လက်ရှိသမရဂျိုကိုဝီဒိုဒိုဟာသမရတက်တန်2ချိန်ပြည့်သွားပြီဖြစ်တဲ့အတွက်သမရအသစ်ကိုရွေးချယ်ရမှာပါ။ Yugabone Patade Sitani Ya, Adekonasanane Yashi, Leshikawe Wenji, Brabo Subiyanduha, Nazan Ne Yagai no Laune, Lujai Miadu Pinibane. Duha, Yakin Anachin Suha to Yet, Tama Hong Pidalu, Bojo Hound Ule Pipare. Duha, Leshi Tamara, Wido do Yet, Ta, Jipitu, Adetonze Chani Yue, Jibran Rakane, Dopebi, Tamara Yugabwe Wema Pipare. Subiyando ha American Sasanye Gaumondu Pipane. Indonesia ma Tangua Koza Shikune Anachin Suado Pyukja Pigrega Democracy Senego Chindongayama Ake Kere Shini Dibi Mele Akuka Didare Nangan Ye Ya Tinye Mushilare Democracy Nangan Jita Nangan Pilane Vare Tining Amada Tangbai Muslim Quatra Yi Tamarine Tang Asoya Ata, a tampa takai muri, a stoned nan ye, Malaysia nanganga jawin ni nine pini yama, bigger yabanga, Malaysia nangan Kuala Lumpur myoma, napet swinnega jabi, longanzin tia dwe, a tigan simian nigo to board to get jar hello, jawin ni nine bide, Malaysia Asoya kozle, Zulkifli Abdinga, February la koniani ma piosu gebare.
It is a major breakthrough in which.
Dah adika cara dua temu tu cukup cepat. Pikiran ni kah time mah yuikau buat sini le tu. Nenyan ye suini buat melu nengge bau. Agu kah JCPB kah nenyan ye tu pura season dia ko suini kejawi. Nampak tu boh tu ni mu yare suye. Lama ye tu jaya mah bah.
Malaysia suya kah natau sedau kune kerega cawe ni nai peni keraba. Agu ceng ti dah petipa kago sonda nai me pita kuma maya de bau. Tining and down by Malaysia Nezamu de Pide, Padani, Yala, Nara di Wadi Dadawai, Malay and Erwin, Muslim, and Yazu Nisanbi, Tangua, Liza Shikune Lagadega, Quarter Yellow Shamudigo, Sardin Gedelo, Madani Ma Popiavare. Degrade Natan Jo Kuni de Gasabi, Tining and down by Ma, Bonque Taikai Dari, a bar away, a jumper Taikai Moody, Shamian Lagabare. ลูกคนละท้องจะเล่าที่ส่งเงินไปแต่ต้องงานดังเล่าแต่ยาชีเก็บไปพิบัติเองกว่าล้านปูมาในยุคจะสูญเงินไปอดีตกับมุสลิมขวัญใจอพยพไปเดบีเอ็นอาร์อพยพกลางจังอันเนตอับเดรฮัมเตียวเข้าไปเองมาเลเซียก็เราเน้าที่สูญเงินไปสั่งเล่าสาวในเมลูมีเรื่องท้าจังที่จะไปอาเซียนในงานสิ่งเสมาเต็มใจเลยครับ
ပါကစ္စတန်ရဲ့အင်ဒိုနီးရှားကလှုပ်ခက်ခက်ရွေးကောက်ပွဲတွေနောက်ထိုင်းတောင်ပိုင်းငြိမ်းချမ်းရေးမလေးရှားထီသွားဆွေးနွေးတာအာရှနိုင်ငံစီစဉ်မှာကိုစိုးမှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီဝါပတ်စဉ်ကဏ္ဍပါမြန်မာဆီယနာသိမ်းပြီးစိုက်ပျိုးရေးသိမ်းစီတက်လာတာကိုအပါဝင်ကိုပြောထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးသိမ်းမှုကုန်ကျစရိတ်အဆအမ လျာစီဝါသတင်းတွေကိုစူးစီးပြီး Pharma Times Media ပြောပြပေးပါအောင်ခင်ဗျာ
။မင်္ဂလာပါ။လျာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လျာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမီစပဲကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စစ်တကအာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးအဆမတန်မြင့်တက်လာမှုကြောင့်ပဲဆိုင်တောင်သူတွေခက်ကြုံနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးသိမ်းမှုကုန်ကျစရိတ်အဆမတန်မြင့်တက်လာတာကြောင့်တောင်သူတွေမှာအကျိုးမြတ်ရရှိမှုနေပါပြီတချို့ဒေသတွေမှာစိုက်ပျိုးစရိတ်ဆုံးရှုံးမှုတွေနဲ့ပါရင်ဆိုင်နေကြရတာဖြစ်ပါတယ်အခုနှစ်မှာ435ရန်က73စီတွင်းအားစုဈေးနှုန်းတွေအပါအဝင်ရိတ်သိမ်းချိန်မှာလဲပဲတေကရိတ်ချွေကအနေနဲ့38,500ကျပ်လောက်အထိပေးပြီးငှားရန်လောက်ကင်နေကြရတယ်လို့တောင်သူတွေကပြောပါတယ်လက်ရှိမှာပဲတိနံတေကစိုက်ပျိုးရိတ်သိမ်းအပြီးအထိဆိုရင်ငွေကျပ်6သိန်းကနေ9သိန်းလောက်အထိကုန်ကျမှုရှိနေတာပါဒါကြောင့်အခုနှစ်မှာမပဲပိတ်တာ20ဝန်းတည်င်းကိုငွေကျပ်3,200လောက်ထိအမြင့်ဈေးမှာရောက်ရှိနေပေမဲ့ကုန်ကျစရိတ်များလို့အကျိုးမြတ်ရရှိမှုနေပါနေတယ်လို့ဘကိုးတိုင်းအနောက်ချမ်းကမပဲဆိုင်တောင်သူတို့ကပြောပါရယ်မပဲကိုဘကိုးတိုင်းမှာအဓိကစိုက်ပျိုးပြီးကျန်တဲ့အေရဝတီတိုင်းမန္တလေးတိုင်းမကွေးတိုင်းဘက်မှာလည်းစိုက်ပျိုးကြပါရယ် 73 စီတွင်းအားစုအပါအဝင်စိုက်ပျိုးစရိတ်က20မြင့်တက်လာပေမဲ့အထွတ်နှုန်းနဲ့လေယာထွက်ကုန်ဈေးနှုန်းကတိတိတသာလိုက်ပါမြင့်တက်မလာတာကြောင့်စိုက်ပျိုးရေးလုပ်ငန်းကိုစွန့်ခွာသူများလာတယ်လို့ပတိန်မြို့နယ်ကမပဲဆိုင်တောင်းသူတဦးကပြောကြားထားပါတယ်
လေယာထွက်ကုန်တင်ပို့သူတွေနဲ့73စီစောင်းစီပြန်တင်သွင်းမဲ့လုပ်ငန်းရှင်တွေအတွက်ချိတ်ဆက်ပေးမယ့်စနစ်တစ်ခုကိုဗဟိုဘဏ်ကရေးဆွဲလိုက်ပါတယ်ဆန်ရောဘာနဲ့ရေထွက်ကုန်ပစ္စည်းတွေကိုပြင်ပတင်ပို့ရမှာဒေါ်လာငွေနဲ့ပတ်သက်လို့အယောင်ဝယ်လွှဲပြောင်းမှုလုပ်ငန်းတွေပုံမအဆင်ပြေလွယ်ကူစေဖို့အတွက် System Operative Procedure SOP စနစ်တစ်ခုကိုရေးဆွဲထားတယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားပါတယ်အဲ့ဒီ SOP စနစ်ကဆန်းနဲ့ရထွက်ကုန်ပစ္စည်းတင်ပို့တဲ့လုပ်ငန်းရှင်တွေနဲ့73စီစားသုံးစီပြန်လည်တင်ပို့မဲ့လုပ်ငန်းရှင်တွေကိုချိတ်ဆက်ပေးတာ။ရောဘာတင်ပို့သူတွေနဲ့ညီဩစာတင်ပို့မဲ့သူတွေကိုချိတ်ဆက်ပေးတော့မှာဖြစ်တယ်လို့ဆိုပါတယ်။ရောဘာပုဂ္ဂိုလ်ရောင်းဝယ်ရဲ့80ရာခိုင်နှုန်းကိုဓာတ်ညီဩစာတင်တို့ခွေပေးထားပြီးမယ်။အသုံးပြုရမယ့်ကာလနဲ့ဝယ်ယူခွေပေးထားတဲ့အချိန်ကာလကကိုက်ညီမှုမရှိတဲ့အခက်အခဲတွေရှိနေတယ်လို့ရောဘာလုပ်ငန်းရှင်တို့ကပြောဆိုထားပါတယ်။
တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်ကလေယာထွက်ကုန်တင်ဖို့ရောင်းချမှု80ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်နိုင်ငံတကာအနှံ့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းကစိုက်ပျိုးထွက်ရှိတဲ့လေယာထွက်ကုန်တွေကိုအခြားတိုင်းနဲ့ပြည်နယ်ဘက်ကိုတင်ဖို့ရောင်းချနိုင်မှုက20ရာခိုင်နှုန်းလောက်သာရှိတော့တယ်လို့ရှမ်းပြည်နယ်အခြေစိုက်ကုန်တယ်တွေကပြောပါတယ်။စစ်တပ်ကအာဏာမသိခင်ကရှမ်းပြည်နယ်ထွက်လေယာသီးနှံတွေကိုရာနှုန်းဖြင့်တင်ဖို့ရောင်းချနိုင်ခဲ့ပေမဲ့လက်ရှိမှာတော့တိုက်ပွဲတွေကြောင့်တောင်သူတွေစစ်ပေးရှောင်ရတာလမ်းမဆက်သွယ်ရေးပြတ်တောက်တာစတဲ့အခက်ခဲတွေကြောင့်တင်ပို့မှုကျဆင်းသွားတာလို့ဒေသခံတောင်သူတွေနဲ့ကုန်တယ်တွေကဆိုကြပါတယ်
။ပြည်သားမှာ20ရာခိုင်နှုန်းပဲလောက်ရတယ်။နော်ပြည်သားမှာ20ရာခိုင်နှုန်းလောက်ရတယ်။အဲ့ဒီလက်ထက်ကအခုဒီရာခိုင်နှုန်းဝမ်းတယ်။ပြည်သားမှာဒီကမှအများကြီးစားဘူးကိုယ်ပွဲတာလေးဒီကမှ5ရက်6ရက်ဟုတ်လား20ကျော်များဆုံးအဲ့တော့လေဟိုအမြင်နည်းနည်းများများနဲ့လုံးရတော့အရင်ကအခုတပည့်လာတရားထားတော့မကန့်ဘူး။ဒါကအခုကအခုတပည့်လာတရားထားလာတော့မကန့်ဘူး။အဲ့လိုဖြစ်နေတာ
။လက်ရှိမှာရှမ်းပြည်နယ်ကထွက်ရှိတဲ့လေယာထွက်ကုန်တွေကိုရန်ကုန်နဲ့မန္တလေးဈေးကွက်ကအဓိကတင်ပို့နေရပြီးရှမ်းပြည်နယ်၊စကိုင်း၊မကွေး၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကိုတင်ပို့နိုင်မှုမရှိတော့တာဖြစ်ပါတယ်
။အများဆုံးကလေးရန်ကုန်မန္တလေးပေါ့နော်။မင်းရတော့နည်းပါတယ်ရန်ကုန်တော့မပြီးသွားဘူးရန်ကုန်များဆုံးရန်ကုန်မှာတကယ်ဖွဲ့ထုတ်သွားတာကဟိုမြန်မာပြည်အောက်ပိုင်းတစ်ပိုင်းလို့ပေါ့ကွာအရာဦးရစားလို့ရခိုင်ရစားလို့အဲရန်ကုန်ကကြီးရသွားကြတာဟုတ်ရန်ကုန်ပြည်နယ်တောင်ရဲဒရင်းကုန်းရဲအဲ့ဒီအကြီးရသွားတာဟုတ်ကဲ့ဒီမှာလာတော့နည်းပါတယ
်ရှမ်းပြည်နယ်မှာစိုက်ပျိုးရေးလုပ်ငန်းကိုအဓိကလုပ်ကိုင်ကြပြီးပြောင်းထောပတ်ကော်ဖီကြံပဲကြီးလက်ဖက်စတော်ဘယ်ရီလိမ္မော်သီးဖရဲသီးအာလူစားတဲ့လေယာစိုက်ပျိုးရေးထွက်ကုန်များပြားကိုစိုက်ပျိုးကြတာဖြစ်ပါတယ်။လက်တလောတိုက်ပွဲတွေပြင်းထန်လာတာကြောင့်ကုန်တင်ကားငှားရမ်းရခက်ခဲတာအပါအဝင်စစ်ဗျူဟာရနှစ်ပတ်တက်တွေကတံတားတွေလမ်းတွေကိုဖောက်ခွဲပြီးလမ်းမဆက်သွယ်ရေးဖြတ်တောက်တာ73စီစေးတွေမြင့်တက်လို့တည်ယူပို့ဆောင်ရေးစိတ်မြင့်တက်မှုတွေလည်းရှိနေပါတယ်။ဒါကြောင့်ရှမ်းပြည်နယ်ကထွက်ရှိတဲ့လေယာထွက်ကုန်တွေအယောင်းဝယ် AB ဈေးကျဆင်းနေတာကြောင့်တောင်သူတွေရှုံးနေရင်ဆိုင်နေကြရပါတယ်။
ခုစပီးဇန်နဝါရီလ30ရက်နေ့ကနေဖေဖော်ဝါရီ9ရက်နေ့ထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတယ်။လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပို့ကုန်ဘယ်ရီထဲမှာပဲစင်ကုန်ဈေးကတော့တတန်ကို52သိန်းကျပ်ဝန်းကျင်ထိစံချိန်တင်အမြင့်ဆုံးဈေးကိုရောက်ရှိခဲ့ပြီးနောက်ဈေးပြန်အေးလာပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာပဲစင်ကုန်ရက်အားစီတတန်ကို53သိန်းနဲ့9,000ကျပ်ထိဈေးပေါက်ခဲ့ပြီးဖေဖော်ဝါရီ6ရက်နေ့မှာတော့တရံကို53သိန်းနဲ့5,000ကျပ်ကိုပြန်ချဆင်လာတာတွေ့ရပါတယ်။တရက်အတွင်းတရံကို4,900ကျပ်ခန့်ချဆင်လာတာဖြစ်ပါတယ်။နနစ်ဆက်တိုင်းစိုက်ပျိုးရေးကရွက်ချခဲ့ပြီးထလုံးမှုရွက်နေခဲ့တာကြောင့်မြန်မာနိုင်ငံရဲ့အဓိကပေးဝယ်လည်းဖြစ်တဲ့အိန္ဒိယရဲ့ပဲစင်ကလက်ကဈေးကတော့ဈေးကွက်ဝယ်လို့အကြောင်းမြင့်တက်နေတာဖြစ်ပါတယ်။
နောက်ရောက်ဆုံးဈေးနှုန်းတွေကတော့ပြန်ကျဆင်းလာတာကိုတွေ့ရပါတယ်။ဖေဖော်ဝါရီ6ရက်နေ့မန္တလေးကုန်စည်တိုင်းပေါက်ဈေးရနတ်နတ်စမုံ45ဘိတ်တာဝန်တစ်အိတ်ကိုငွေကျပ်35,500ကနေ38,500ကျားထိပေါက်ဈေးရှိနေပြီးနှမ်းဖြူဂျပန်က4သိန်းကနေ4သိန်း1000ကျပ်နှမ်းဖြူရိုးရိုးက3သိန်း6000ကနေ3သိန်း9500ကျပ် နိုင်ငံကသုံးသိန်းတစ်တောင်းကနေသုံးသိန်းတစ်တောင်းငါးထောင်ကျပ်အထိအသီးသီးပေါက်ဈေးရှိနေပြီးတိုက်ကိုငွေကျပ်တစ်တောင်းကနေနှစ်တောင်းကျပ်ကြားတပတ်အတွင်းပြန်ကျဆင်းသွားပါတယ်။အောင်လံကုန်စည်တိုင်းဈေးကွက်မှာဇန်နဝါရီ22ရက်နေ့ကနှစ်နှစ်စမုံ45ပိတ်တောင်းတိုက်ကိုငွေကျပ်သုံးသိန်း9000ကနေသုံးသိန်း10000ပေါက်ဈေးရှိပြီးဈေးငြိမ်နေပါတယ်။နှစ်နှစ်စမုံနိုင်ငံသားတမောတင်အဖိုဘီပေါက်ဈေးက
ပြင်းတွင်းပဲခွဲဆက်တွေအဝယ်ရှိနေရကြကလပ်ပဲစည်းကဆက်ကောင်းနေပါတယ်ဖေဖော်ဝါရီလ9ရက်နေ့မန္တလေးကုန်စည်တိုင်းစည်းကွက်ရဲ့ကလပ်ပဲပေါင်စည်းတွေရကလပ်ပဲ V2 အသစ်59.15 ပိတ်တာဝင်တဲ့အိမ်ကို3,105,000ကျပ်ကနေ3,100,000ကျပ်ဖြစ်ပြီးကလပ်ပဲ9-2အသစ်က56.15ပိတ်တာဝင်တဲ့အိမ်ကို2,900,000ကျပ်အတီးတီးရရှိခဲ့ပါတယ်ဒီကရတဲ့ဒင်းဘက်ကဇင်းလုံးနဲ့ရှင်တအိကိုငွေကျပ်6,000ကနေ15,000ကျပ်ကြာဇင်းမြင့်တလာပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းလုံးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ဆရာနာသိမ့်ပြီးစိုက်ပျိုးရည်သိမ်းစရက်တွေတက်လာတာအပါအဝင်ကို The Farmer Times Media အဖွဲ့ကပြောပြပေးခဲ့တာပါအခုတော့ဥရိယာဒီနယ်အနာဂတ်ကမ္ဘာစီစဉ်မှာမိသိန်းတန်းငွေအန်ဒီရဲ့ကြီးပုံကိုပြောထားပါတယ်အယောင်စင်းကင်းပြီးအနန္တလည်းမရှိတဲ့ဒီမီသိန်းတန်ငွေဟာကာမတိုင်အောက်ဆိုက်တန်ငွေထက်အစာပေါင်းများစွာအန္တရာယ်ဖြစ်စေပြီးကမ္ဘာကြီးကိုအဓိကပူနွေးစေတယ်လို့ဥရိယာတီဆိုင်ရာကြွမ်းကျင်သူတွေကထောက်ပြပါတယ်။ဒီမီသိန်းဟာရေနံနဲ့တန်ငွေထုတ်လုပ်တဲ့လုပ်ငန်းတွေကဘေးထွက်ပစ္စည်းတစ်ခုဖြစ်တယ်လို့ LNG သဘာဝတန်ငွေထဲမှာလည်းအဓိကပါဝင်နေတာပါ။ဒီ LNG တန်ငွေရေထုတ်လုပ်တင်ပို့မှုကိုကမ္ဘာဝယ်လိုအားတက်နေချိန်မှာပဲတဘာဝပဝင်ချင်းရေးဦးစားပေးပြီးသမ္မတဂျိုးဘိုင်ဒန်အစိုးရကတော့ဆိုင်ငံလိုက်ပါတယ်။နောက်လောင်ပြပြပေးပါဦးခင်ဗျာ
။တကဘာလုံးကိုရေနံနဲ့တဘာဝတန်ကုန်တွေအများအပြားတင်ပို့နေတဲ့ရုရှားနိုင်ငံရဲ့ယူကရိန်းကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကလေးကဥရောပနဲ့အာရှတိုက်စီက LNG တန်ငွေရေလိုအပ်ချက်တွေတိုးလာနေပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့LNG ပြပတင်ပို့မှုကို2024ဇန်နဝါရီလအထက်မှာပဲဆိုင်းငံ့လိုက်ပါတယ်။ LNG တန်ငွေတွေလောင်ကျွမ်းရာကထွက်လာတဲ့မီသိန်းတန်ငွေဟာကာဗွန်တန်ငွေထက်ကမ္ဘာပူနွေးမှုကိုအစအများစွာပိုမိုဆိုးဝါးစေတယ်လို့ဥတုရာသီရေးရာကြွမ်းကျင်သူတွေကထောက်ပြပါတယ်။သမ္မတဘိုင်ဒန်ရဲ့ဥတုရာသီရေးရာအကြံပေးအလီဇာဒီကအင်ဂျီရိုသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ
်။ Let me be clear. The US is already the number one exporter of LNG and we have been and remain
ကျွန်တော်ရှင်းရှင်းလင်းလင်းအတည်ပြုချင်ပါတယ်။အမေရိကန်ပြည်ထောင်စုဟာ LNG တန်းငွေရည်တွေအများဆုံးတင်ပို့နေတဲ့ထိပ်ဆုံးကနိုင်ငံတစ်ခုပါ။ကမ္ဘာတစ်ဝန်းလုံးကမာမိတ်နိုင်ငံတွေကိုဆက်လက်ကူညီပံ့ပိုးနေတဲ့အမေရိကန်ရဲ့ရည်တည်ချက်ကတော့ပြောင်းလဲသွားမှာမဟုတ်ပါဘူး။ကျွန်တော်တို့ရင်ဆိုင်နေရတဲ့စင်ခေါ်ချက်တွေကိုထင်ထင်ရှားရှားသတိပြုမိဖို့လည်းလိုပါတယ်။လက်ရှိရင်ဆိုင်နေရတဲ့ဥရုယာသီရေးရအချက်တဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကရှေ့ကနေဥဆောင်လုပ်ကင်သွားမှာပါ
။သမ္မတဘိုင်ဒန်ရဲ့တည်ဆုံဖြတ်ချက်ကတွင်းထွက်လောင်စာအဓိကထုတ်လုပ်တင်ပို့နေတဲ့ရုရှားနိုင်ငံကိုအထောက်အကူပြုရရောက်စေတယ်လို့စစ်မှုလုပ်ငန်းရှင်တွေနဲ့ Republican တွေကဝေဖန်ပါတယ်။တဘာပဝန်းကျင်သမားတွေကတော့တမရဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြတာပါ။ဥတုရာသီနဲ့တဘာပဝန်းကျင်အရေးကိုနိုင်ငံရေးမှာထည့်သွင်းဆောင်ရွက်လာအောင်လှုပ်ရှားနေကြတဲ့အမေရိကန်အခြေစိုက် The Sunrise Movement အဖွဲ့နိုင်ငံရေးဌာနညွှန်ကြားရေးမှူး Michelle Wedling ကလည်းခုလိုပြောပါတယ
်။ Young people are the largest voting bloc in this country and they vote for the issues that they care about.
အမေရိကန်ပြည်ထောင်စုမှာငြေရွေတဲ့မဲဆန္ဒရှင်တွေအများစုဖြစ်ပါတယ်။သူတို့ရဲ့အလေးထားတဲ့အကြောင်းအရာပေါ်မူတည်ပြီးမဲပေးကြတာပါ။အဲ့ဒီတည်းမှာရာသီဥတုအရေးကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံကောင်းဆောင်တွေအနေနဲ့ဒီလိုအချက်တဲတွေကိုနောက်မတွန်းမဲအလေးထားဆောင်ရွက်ကြမယ်ဆိုရင်တော့လူငယ်တွေကမဲလာပေးကြမှာဖြစ်ပါတယ်
။တွင်းထွက်သဘောပေါက်တဲ့ငွေတွေကိုလောင်စာရေးအဖြစ်အသွင်ပြောင်းတဲ့စေုံတွေအနီးနေထိုင်ကြတဲ့လူဝီဇီယားနားပြည်နယ်အခြေစိုက်The Vessel Project လူမှုအဖွဲ့တည်ထောင်သူ Roshita Sibley Ozin ကလည်းသမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုအခုလိုကြိုးဆိုပါရယ
်။ Being a mom of 6 children living in this community where my children
ကျမမှာတာသမီ6ယောက်ရှိပါတယ်။ပန်းနာရင်ကျက်နဲ့ရေပြာယောဂါတွေနေ့တိုင်းခံစားနေကြရတဲ့ပတ်ဝန်းကျင်မှာနေရလို့ LNG တန်းငွေရေကလူတွေကိုကောင်းကျိုးမပေးဘူးဆိုတာကိုလည်းကောင်းကောင်းကြီးသိပါရယ်။ ကျုပ်ဘုံနဲ့လူမျိုးဓာတုပစ္စည်းတွေစီကလာတဲ့အနှံ့တွေရှိတဲ့ပတ်ဝန်းကျင်မှာကျမတို့ကနေနေကြရတာပါဒါကြောင့်လဲဓာတ်ငွေဆက်ယုံတွေကလူမှုအတိုင်းဝိုင်းအတွက်မကောင်းဘူးဆိုတာကိုလဲကျမတို့ကသဘောပေါက်ကြပါတယ်အခုလိုဓာတ်ငွေရေတင်ပို့မှုကိုယာယီဆိုင်းငံ့လိုက်တာတော်ရုံအောင်မြင်မှုတစ်ခုတော့မဟုတ်ပါဘူးဒါကတိသာထင်ရှားတဲ့အမှတ်တိုင်တစ်ခုပါဒီဆုံးဖြတ်ချက်ကြောင့်ဓာတ်ငွေရေထုတ်လုပ်မှုတွေလိုအပ်တဲ့လုပ်ငန်းအပေါ်ဆန့်ကျင်ကန့်ကွက်တာမျိုးတွေဓာတ်ငွေဆက်ယုံတွေရဲ့လုပ်ငန်းတွေနှီးကွေးသွားတာမျိုးတွေဖြစ်လာစေနိုင်ပါတယ
်အမေရိကန်က LNG ဓာတ်ငွေရေအများအပြားတင်ပို့နိုင်ခဲ့တဲ့အပေါ်သမရဘဏ္ဍာကချီကျူးပြောဆိုခဲ့ဖူးပါတယ်ဥတုရာသီပြောင်းလဲလာစေတဲ့အဓိကအချက်တွေထဲမှာ LNG ဓာတ်ငွေရေတွေလောင်ကျွမ်းရာကထွက်လာတဲ့မီသိန်းဓာတ်ငွေတွေကြောင့်ရောဓာတ်ငွေတွေကိုအရေးအဖြစ်အသွင်ပြောင်းတဲ့နေရာမှာစွမ်းအင်တွေအကြီးအကျယ်သုံးနေရတာကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့ဆိုပြီးသဘာဝပတ်ဝန်းကျင်ရာကျွမ်းကျင်သူတွေကသမရဘိုင်ဒန်ကိုထောက်ပြဝေဖန်ခဲ့တာပါစွမ်းအင်ဝန်ကြီးဂျင်နီဖာဂရီဟမ်ကတော့ LNG ဓာတ်ငွေတင်ပို့မှုဆိုင်းငံ့လိုက်ပေမဲ့လည်းအတီးပြုတ်ပြီးသားတင်ပို့ခွင့်အပေါ်မှာတော့တည်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောပါတယ်2023ခုနှစ်အတွင်းအမေရိကန်ကပြည်ပကို LNG ဓာတ်ငွေတင်ပို့မှုတွေစံချိန်တင်အောင်မြင့်တက်ခဲ့တာပါဥရောပနဲ့အာရှကိုဓာတ်ငွေရေတင်ပို့မှုယာယီဆိုင်းငံ့ထားတဲ့အချိန်မှာစီးပွားရေးနဲ့သဘာဝပတ်ဝန်းကျင်အပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတာကိုအမေရိကန်စွမ်းအင်ဌာနကလေ့လာဆန်းစစ်သွားအောင်မှာဖြစ်ပါတယ်ခုတစ်ဆက်တည်းမိသိန်းဓာတ်ငွေအကြောင်းတစ်စိတစ်ဆောင်ကြည့်ကြရအောင်ပါသဘာဝတွင်းထွက်ဓာတ်ငွေတွေမှာအဓိကပတ်ဝန်းနေတဲ့မိသိန်းဓာတ်ငွေဟာကဘာလေးတူထဲမှာတိတ်သေးလာတဲ့ဖန်လုံအိမ်ဓာတ်ငွေပမာဏစုစုပေါင်းရဲ့၃ပုံတစ်ပုံလောက်ရှိတယ်လို့ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့IPCC ကပြောပါတယ်လေလူထဲမှာဆယ်စုနှစ်လောက်သားရှိနေတဲ့မီသိန်းဓာတ်ငွေရဲ့ကမ္ဘာပုံနှဲ့မှုအပေါ်တရားမှုကကာဗွန်ဓာတ်ငွေထက်အဆ80များတယ်လို့လည်းပြောပါတယ်ဥတုရာသီထိန်းချုပ်ရေးအတွက်သက်ဆိုင်ရာအစိုးရအဖွဲ့နဲ့စီးပွားရေးလုပ်ငန်းတွေကြားမီသိန်းဓာတ်ငွေထုတ်လုပ်မှုကိုပူပေါင်းလျှော့ချရေးကကမ္ဘာထိပ်တန့်ဦးစားပေးဖြစ်လာနေပါတယ်မီသိန်းဟာလူသားတွေနဲ့ဇီဝကေယစနစ်တို့ရဲ့ကျန်းမာရေးကိုပါထိခိုက်စေပါတယ်မီသိန်းဓာတ်ငွေကြောင့်ကမ္ဘာသုံးအချိန်မတိုင်းမဲ့အသက်ဆုံးရှုံးရသူကနှစ်စဉ်သက်သန်ဝန်းကျင်ရှိနေပြီးဆက်ပြိုးရေးဖက်မှာဆိုရင်လည်းတည်နှံအထွတ်နှုန်းကျဆင်းရသလိုဇီဝကေယစနစ်တွေကိုပါထိခိုက်နေရတယ်လို့ကုလသမဂ္ဂနဲ့ကမ္ဘာမူလီဝတ္ထအဖွဲ့ကပြောဆိုထားပါတယ်။မီသိန်းဓာတ်ငွေထုတ်လုပ်မှုကိုတစ်ကမ္ဘာလုံးဝိုင်းဝန်းလျှော့ချတာမျိုးမလုပ်နိုင်ဘူးဆိုရင်တော့လာမယ့်2030ပြည့်လို့နေမှာလေလူတွေမီသိန်းဓာတ်ငွေက73ရာခိုင်နှုန်းအထိတက်လာမယ်လို့လည်း IPCC ကသိပ္ပံပညာရှင်တွေခန့်မှန်းထားပါတယ်။ဆမ်မိုခီဥကာလာကကမ္ဘာအပူချိန်ထက်တက်တရမ5ဒီဂရီဆဲလ်ဆီယပ်ကျော်မသွားအောင်ထိန်းချုပ်ဖို့ဆိုရင်တော့2030အရောက်မှာ2020ခုနှစ်ကထုတ်လုပ်ခဲ့တဲ့ပမာဏထက်မီသိန်းဓာတ်ငွေကို30ကနေ60ရာခိုင်နှုန်းအထိလျှော့ချမှဖြစ်မယ်လို့လည်းပညာရှင်တွေကထောက်ပြထားကြတာဖြစ်ပါတယ်။ကျမနှောင်းလောက်ပါ
မီသိန်းဓာတ်ငွေအန္တရာယ်ကြီးပုံကိုဥတုရာသီကဏ္ဍမှာနှက်လောင်ပြပြခဲ့တာပါအခုတော့သတင်းတွေကတုဒ္ဒအစည်းအဝေးမှာကမ္ဘာလူသားချင်းစာနာမှုအကူအညီကိုပြောထားပါဗျ။မြန်မာနိုင်ငံအပါအဝင်လူသားချင်းစာနာမှုအကူအညီအလို့အဆုံနိုင်ငံတွေအကြောင်းနဲ့အကူအညီအများဆုံးပေးနေတဲ့နိုင်ငံတွေအကြောင်းဒီအစည်းအဝေးမှာမညညွှန်လင်းပြောပြပေးပါအောင်ခင်ဗျာ။
ကမ္ဘာနိုင်ငံတချို့မှာအဓိကအားဖြင့်သဘာဝဘေးဒဏ်တွေစစ်ပွဲတွေရဲ့အကျိုးဆက်တွေကြောင့်အဲ့ဒီနေရာမှာနေထိုင်နေကြရသူတွေဟာအိမ်ယာမဲ့ဘဝတွေငတ်မောခေါင်းမမှုတွေနဲ့ကြုံတွေ့နေကြရပါတယ်။အဲ့ဒါကြောင့်အစားအသောက်ကအစားလူသားတဦးချင်းစီအတွက်အသက်ရှင်နေထိုင်နိုင်မှုအခြေခံလိုအပ်မှုတွေအတွက်အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်လာကြပါတယ်။ဒီနေ့ပိုင်းနဲ့မှာကမ္ဘာပေါ်မှာလူသားချင်းစာနာမှုအကူအညီလိုအပ်မှုနှုန်းဟာစံချိန်တင်ရလောက်အောင်အများဆုံးဖြစ်ခဲ့ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့ပြောရရင်လူပေါင်းသန်း360လောက်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးဒီနှစ်စံပိုင်းနဲ့မှာတဲ့ပြီးခဲ့တဲ့နှစ်ထက်30ရာနှုန်းများလာတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ဒါအပြင်လူပေါင်းတန်း110ကျော်ဟာနေထိုင်မှုအိုးအိမ်တွေလိုအပ်နေပြီးလူပေါင်းတန်း260ကျော်ကအစားအစာမလုံလောက်မှုနဲ့ငတ်မောခေါင်းမမှုတွေရင်ဆိုင်ကြုံတွေ့နေကြရတယ်လို့လည်းပြောဆိုထားတာပါ ခုလိုခက်ခဲတွေနဲ့ကြုံတွေ့နေရတဲ့နိုင်ငံတွေအတွေ့ကျွဲဝတဲ့နိုင်ငံတွေကတော့လူသားချင်းဆိုင်ရာအကူအညီတူရမ်းမှုတွေပေးချရပါတယ်ဒီလိုအကူအညီတွေပေးချတာမှာငွေကြေးအတိုင်းအတာအများဆုံးအကူအညီပေးတဲ့နိုင်ငံကတော့ American ပြည်အောင်စုဖြစ်ပါတယ်American ပြည်အောင်စုကပြီးခဲ့တဲ့2023ခုနှစ်အတွင်းလူသားချင်းဆိုင်ရာအကူအညီအနေနဲ့ American ဒေါ်လာသန်းပေါင်း 9,489 သန်းကျော်လှူဒန်းခဲ့တာပါ American ပြည်အောင်စုပြီးရင်တော့ Germany နိုင်ငံကသန်း 2,000 ကျော် UK ကသန်း 950 ကျော် Japan က685 သန်းကျော် Norway က641 သန်းကျော် Canada က989သန်းကျော်ပြင်သစ်က949သန်းကျော်ဆွီဒင်က434သန်းကျော်နဲ့လူသားချင်းဆိုင်ရာအကူအညီတွေအတွေ့လှူဒန်းမှုအများဆုံးနိုင်ငံတွေဖြစ်ကြတာပါဒီလိုလူရမ်းမှုတွေရှိနေတဲ့ကြားကပဲလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေတဘာဝဘေးအန္တရာယ်တွေငမ်းမှုခေါင်းမာမှုတွေစတဲ့အခြေအနေတွေအရာကမ္ဘာပေါ်ကနိုင်ငံ12နိုင်ငံဟာလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောဆိုပါတယ်အဲ့ဒီနိုင်ငံတွေကတော့မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေပြီးရိုဟင်ဂျာဒုက္ခသည်9,400ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအာဖရိကနိုင်ငံတွေဖြစ်တဲ့ဘာကီနာဖာဆိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံယူဂန္ဒါနိုင်ငံဟေတီနိုင်ငံကင်ညာနိုင်ငံတို့နဲ့အတူပါကစ္စတန်နိုင်ငံနဲ့မြန်မာနိုင်ငံတို့ပဲဖြစ်ကြပါတယ်မြန်မာနိုင်ငံမှာလူပေါင်းတသန်းခွဲလောက်ဟာပြည်ရင်းစစ်ပွဲတွေကြောင့်ပြည်ရင်းမှာပဲအင်အားမဲ့ထွက်ပြေးနေရသူတွေဖြစ်ပြီးမြန်မာပြည်ရင်းကကလေး၄သန်းခွဲလောက်ဟာလည်းပညာရေးကျန်းမာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်အဲဒါကြောင့်မြန်မာနိုင်ငံတစ်ဝန်းလူပေါင်း 1.6 သန်းလောက်ဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတာဖြစ်တယ်လို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားတာပါရှင်
မြန်မာပါကမ္ဘာမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတာမှတ်ညွှန်းလို့ပြောပြပေးခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American တိုင်းရဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မက်ခင်ပြည်ထည်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအရွယ်ရောက်ပြီးတဲ့အမျိုးသားအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်တယ်လို့စစ်ကောင်စီကကြေညာပါတယ်အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသမီးတွေနောက်အသက်18နှစ်ကနေ23နှစ်အရွယ်အမျိုးသမီးတွေအပြင်ဆရာဝန်အင်ဂျင်နီယာစက်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူဆိုရင်တော့အသက်18နှစ်ကနေ35နှစ်အရွယ်အထိအမျိုးသားနောက်18နှစ်ကနေ35နှစ်အထိအမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဥပဒေမှာပါရှိပါတယ်စစ်မှုထမ်းရမယ်အသက်အရွယ်ရောက်တဲ့နိုင်ငံသားတိုင်းကို24လထက်မပိုတဲ့ကာလအပိုင်းခြားအတွက်စစ်မှုထမ်းဖို့ဆင့်ခေါ်နိုင်ပါတယ်ကျွမ်းကျင်သူတွေဆိုရင်တော့36လထက်မပိုတဲ့ကာလအပိုင်းအခြားမှာစစ်မှုထမ်းဖို့ဆင့်ခေါ်နိုင်တယ်လို့ဥပဒေမှာပါရှိပါတယ်။အရေးပေါ်အခြေအနေဖြစ်ရင်တော့စစ်မှုထမ်းကာလကို9နှစ်အထိတိုးမြှင့်သတ်မှတ်နိုင်ကြောင်းလည်းဖော်ပြထားပါတယ်။စစ်မှုမထမ်းမနေရဥပဒေလိုလဲခေါ်တဲ့ပြည်သူစစ်မှုထမ်းဥပဒေကိုတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အမိန့်နဲ့ဒီကနေ့စတင်ပြဋ္ဌာန်းတယ်လို့ကြေညာလိုက်တာဖြစ်ပါတယ်။American Congress လွှတ်တော်မှာ Ukraine အတွက်ပေးမဲ့အကူအညီတွေအတည်ပြုဖို့ကိစ္စ Republican လွှတ်တော်အမတ်တွေကကန့်ကွက်နေတာကြောင့်သတင်းပတ်နဲ့ချီအတည်မပြုနိုင်သေးဘဲဖြစ်နေတဲ့အပေါ်မှာသမ္မတ Joe Biden ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ Germany ဝန်ကြီးချုပ် Olaf Scholz နဲ့တောက်စာနေကသမ္မတအင်ပြူတော်မှာတွေ့ဆုံပြီး Ukraine အရေးဆွေးနွေးကြတဲ့အချိန်မှာအဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်ရှင်
။ကျေးဇူးပါမခင်ဖြူထွေးကြီး။အခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တန်ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Helen Gaudian နဲ့ National Kelly တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program